Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ရဲ2024ခုနှစ် April 12ရက်တောက်ကြာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio ထုတ်လွှင့်ချက်တွေကိုရုပ်သံကားပါရှုစားနိုင်ကြပါပြီရှင်။ဒီနေ့မှာထုတ်လင်းပေးမယ့်အတန်လွင့်အစီအစဉ်တွေကိုတော့လှိုင်းဒိုမီတာ32 kHz 933ညနဲ့933ညလှိုင်းဒိုမီတာ51 kHz 5885တို့ကနေဓာတ်ရိုက်ထုတ်လင်းပေးသွားမှာဖြစ်ပါတယ်ရှင်။တောက်ကြညရဲ့အစီအစဉ်မှုကကျမစုမောမှာ
မင်္ဂလာညချမ်းပါရှင်။ကျမကတော့စုမြတ်မောမှာထိုင်းလေကြောင်းပိုင်နက်ထဲကိုမြန်မာစစ်လေယာဉ်တွေဝင်ရောက်လာရင်တုံ့ပြန်ဖို့အသင့်ပြင်ထားတယ်လို့ထိုင်းနိုင်ငံသားရဲ့ဝန်ကြီးကပြောကြားလိုက်ပါတယ်။နှစ်သက်ကူတကြံပွဲကနေပြီးတော့မြန်မာပြည်သူတွေအတွက်ဒီမျော်လင့်ချက်ကောင်းတွေဆောင်ကျင်းပေးဖို့အတွက် American ပြည်ထောင်စုကတကြံစုတောင်းပေးပို့လိုက်ပါတယ်။ဒီနေ့ချင်းထိုင်းနိုင်ငံမှာလည်းရက်ရှည်ရေကစားပွဲတော်ကိုဒီကနေ့စတင်ကျင်းပနေပါပြီ။အခုလိုနောက်ဆုံးရသတင်းတွေကိုဒီကနေ့ညမှာကြေညာပေးသွားပါမယ်ရှင်။
ဟုတ်ကဲ့ပါရှင်ဒီညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့မြဝရီခလာယာ205စခန်းကိုစွန့်ခွာပြီးတော့ပြေးသွားကြတဲ့စစ်ကောင်စီတပ်သားတွေဟာထိုင်းမြန်မာချစ်ကြည်ရေးတရားနှစ်အနီးမှာကရုတ်ချင်းထိုးပြီးတော့ပုံအောင်နေတဲ့နေရာကို KNL PDF ပူးပေါင်းတပ်တွေကဒီကနေ့ညနေမှာဒရုန်းနဲ့ဘုံကျဲတိုက်ခိုက်ခဲ့ပါတယ်
ဒီနေ့ညနေ6နာရီကောင်နော်ပူပေါင်းတပ်ပေါင်းစုစတင်ပြီးတော့320နဲ့ဘုံ3လုံးသွားပြီးတော့အမှတ်နှစ်တရားထိုင်းမှာမြန်မာစစ်တပ်စတပ်ဆွဲပြီးတော့နေတဲ့နေရာကိုသွားပြီးတော့ပစ်ချတာပါ
ဒီသတင်းအပြည့်စုံနဲ့အတူထိုင်းလေကြောင်းပိုင်နယ်ထဲကိုမြန်မာစစ်လေယာဉ်တွေဝင်လာတဲ့ဆိုရင်9မိနစ်တွင်တုံ့ပြန်မှုထိုင်းစစ်တပ်ကိုညွှန်ကြားထားတယ်လို့ပြောလိုက်တဲ့ထိုင်းနိုင်ငံသားယဝင်ကြီးရဲ့မဲဆောက်သတင်းစာရှင်းလင်းပွဲဓာတ်ရိုက်သတင်းပေးပို့ချက်ဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုရင်းဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုမဆုမျက်မော်နဲ့အတူပြောပြပေးပါမယ်ရှင်
ထိုင်းနိုင်ငံနယ်စပ်နဲ့ကပ်နေတဲ့ဒီမြဝတီမြို့မှာမြန်မာစစ်တပ်ကလေကြောင်းတိုက်ခိုက်မှုတွေဆက်ပြီးတော့လုပ်နေချိန်မှာပဲထိုင်းလေကြောင်းပိုင်နယ်ထဲကိုမြန်မာစစ်လေယာဉ်တွေဝင်ရောက်လာရင်တုံ့ပြန်ဖို့ညွှန်ကြားထားတယ်လို့ထိုင်းနိုင်ငံသားရဲ့ဝန်ကြီးကပြောကြားလိုက်ပါတယ်။မြဝတီနယ်ကပ်နေတဲ့ဒီမဲဆောက်မြို့ကိုဒီကနေ့ရောက်လာစဉ်မှာဒီထိုင်းနိုင်ငံသားရဲ့ဝန်ကြီးပမ်ပရီပဟီတာနုကာရာကပြောကြားသွားခဲ့တာဖြစ်ပါတယ်
။ Regarding the question on retaliation, should there be encroachment, there is a process which starts with an alert.
ထိုင်းနိုင်ငံဘက်ကသတိပေးမှုနဲ့စတင်တုံ့ပြန်သွားမှာဖြစ်ပါတယ်။ချက်ချင်းတုံ့ပြန်တိုက်ခိုက်တာမျိုးမဟုတ်ဘဲလှုပ်တဲ့အဆင့်တွေအတိုင်းလှုပ်သွားမှာပါ။ဒါပေမဲ့ထိုင်းပိုင်နယ်ထဲရောက်လာသမျှကိုတုံ့ပြန်သွားမယ်ဆိုတာကိုတော့ထိုင်းအစိုးရကပြက်ပြက်သားသားပြောထားပြီးသားဖြစ်တယ်လို့ထိုင်းနိုင်ငံသားရဲ့ဝန်ကြီးကစကားပြန်ကနေတဆင့်ပြောကြားသွားခဲ့တာပါ။မြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေအပေါ်ထိုင်းနိုင်ငံအပါအဝင်ဘယ်သူမှသဘောမကျဘူးဆိုတာကိုစစ်ကောင်စီကိုထိုင်းနိုင်ငံဘက်ကအသိပေးပြောကြားထားတယ်လို့လည်းပြောသွားပါတယ်။မြန်မာဘက်ကလေရင်တွေထိုင်းလေကြောင်းပိုင်နယ်ထဲဝင်ရောက်လာတာနဲ့9မိနစ်အတွင်းတုံ့ပြန်တိုက်ခိုက်ဖို့အတွက်ထိုင်းလေတပ်နဲ့ကြီးတပ်ကိုထိုင်းကာကွယ်ရေးဝန်ကြီးကကြာတာရေးဒီညမှာအမိန့်ပေးခဲ့တာဖြစ်ပါတယ်။မြောက်ပြည်မြို့မှာစခန်းချထားတဲ့စစ်ကောင်စီတပ်တွေကြာတာရေးနေတုန်းကဆုတ်ခွာသွားပြီးတဲ့နောက်စစ်တပ်ကလေကြောင်းတိုက်ခိုက်မှုတွေကိုဒီနေ့ထိဆက်လုပ်နေချိန်မှာပဲထိုင်းနိုင်ငံဘက်ကအခုလိုတုံ့ပြန်ဖို့ပြင်ဆင်တာဖြစ်ပါတယ်။မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေဖြစ်နေတာကိုထိုင်းနိုင်ငံဘက်ကမလိုလားကြောင်းနဲ့ဆွေးနွေးမှုတွေလုပ်ဖို့ထိုင်းအစိုးရကစစ်ကောင်စီကိုတိုက်ထွန်းသားသလိုဆွေးနွေးပွဲဖြစ်ဖို့လိုအပ်လာရင်ထိုင်းနိုင်ငံကကြားဝင်ပေးမှာဖြစ်တယ်လို့လည်းထိုင်းနိုင်ငံသားရဲ့ဝန်ကြီးကသတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်။ထိုင်းမြန်မာနယ်စပ်ကုန်သွယ်ရေးအတွက်အရေးကြီးတဲ့မြဝတီမြို့မှာအခုဖြစ်နေတဲ့အခြေအနေတွေကြောင့်ကုန်သွယ်ရေးထိခိုက်နေတာကိုထိုင်းနိုင်ငံအနေနဲ့စိုးရိမ်နေလို့လည်းနိုင်ငံသားရဲ့ဝန်ကြီးကပြောပါတယ်။ကုန်တွေသယ်ယူပို့ဆောင်ဖို့တခြားနည်းလမ်းတွေကိုဒီပြောင်းလဲအသုံးပြုဖို့လည်းမဲဆောက်မြို့ကကုန်သည်တွေနဲ့ဒီကနေ့တွေ့ဆုံစေသူဆွေးနွေးပြောကြားခဲ့တာကိုဝန်ကြီးကသတင်းစာရှင်းလင်းပွဲမှာထည့်သွင်းပြောသွားပါတယ်။မြန်မာနိုင်ငံဘက်ကထိုင်းဘက်ထွက်ပြေးလာသူတွေရှိနေချိန်မှာဒေသခံထိုင်းတွေရဲ့လိုအပ်ချက်တွေမြန်မာဘက်ကပြေးလာသူတွေလိုအပ်နိုင်တာတွေကိုလည်းထိုင်းတာဝန်ရှိသူတွေဘက်ကပံ့ပိုးနိုင်အောင်ပြင်ဆင်ထားတယ်လို့ပြောပါတယ်။မြန်မာဘက်ကနေထိုင်းလည်းမဟုတ်မြန်မာလည်းမဟုတ်တဲ့တခြားလူမျိုးတွေပါလာနိုင်တာကြောင့်ရာဇဝတ်မှုကင်မကင်စီးဆင်းနိုင်ဖို့အတွက်ကိုလည်းနေဆက်လုံခြုံရေးတွေဆောင်ရွက်နေတယ်လို့ထိုင်းနိုင်ငံသားရဲ့ဝန်ကြီးပမ်ပရီပဟီတာနုကာရာကမဲဆောက်မြို့မှာသတင်းတောက်တွေကိုဒီကနေ့ပြောကြားသွားခဲ့ပါတယ်ရှင
်။မြန်မာနိုင်ငံတွင်းကလက်နက်ကင်ပြည်ပခါတွေကိုမြန်မာပြည်တွင်ရေးတပ်သားဖြစ်နေမရှုမြင်မဲနဲ့ချင်းကပ်ဖို့ထိုင်းနေဆက်ကိုတွားရောက်တဲ့ဖဲခေါ်ပန်ပန်ပါတီကနေထိုင်းလွတ်တော်အမတ်ခနော်ဝီစုပ်ဆန်ကထိုင်းဆိုရကိုတိုက်တွန်းလိုက်ပါတယ်မြန်မာနိုင်ငံသားတွေအများပြားထိုင်းနိုင်ငံဘက်ကိုထွက်လာတဲ့အခြေအနေတွေနဲ့နေကြားတိုက်ပွဲတွေဖြစ်ပွားနေတဲ့မြေပြင်အခြေအနေအထိကိုလေ့လာဖို့နေဆက်ဒေသမဲဆောက်မြို့ကိုသူကိုယ်တိုင်လာရောက်တာလို့လဲထိုင်းလွတ်တော်အမတ်ကပြောပါတယ်
We need to prepare. We need to plan. We cannot just ignore situation inside Myanmar as an internal affair. The non-interference policy should not be taking serious.
ထိုင်းလွတ်တော်အမတ်ပြောသွားတာကတော့ကျွန်တော်တို့ပြင်ဆင်ဖို့လိုပါတယ်။ကျွန်တော်တို့မှအစီအစဉ်တွေရှိဖို့လိုပါတယ်။မြန်မာနိုင်ငံရဲ့အခြေအနေကသူတို့ရဲ့ပြည်တွင်းရေးတသက်ပါဆိုပြီးတော့ပြစ်ပယ်ထားလို့မရပါဘူး။ဂျားဝင်မဆွတ်ဖက်ရေးဆိုတဲ့မူဝါဒကိုရှေ့တန်းတင်ပြီးဦးစားပေးစဉ်းစားနေလို့မရတော့ပါဘူးဆိုပြီးတော့ပြောဆိုသွားတာဖြစ်ပါတယ်။မြန်မာနိုင်ငံဘက်ကပြည်ပခါဟာမြန်မာနိုင်ငံအတွင်းရောထိုင်းနိုင်ငံဘက်ကပြည်သူတွေနှစ်ဖက်စလုံးကိုပါတက်ရောက်မှုရှိပြီးတော့ထိုင်းဆိုရဘက်ကပို့ပြီးတော့မှပြည်စုံထိရောက်တဲ့ချင်းကပ်မှုတွေလုပ်သွားဖို့လိုအပ်တယ်လို့လည်းတိုက်တွန်းပြောဆိုသွားပါတယ်။ထိုင်းနိုင်ငံသားဝင်ကြီးဖန်ပလီဘဟီတာနူကာရာကတော့နေဆက်အခြေအနေမြန်မာနိုင်ငံဘက်ကပြည်ပခါတွေနဲ့ပတ်သက်ပြီးစိုးရင်ပူပန်တဲ့အကြောင်းပြောဆိုပြီးတော့သူကိုယ်တိုင်လည်းနေဆက်ဒေသကိုတွားရောက်ခဲ့တယ်လို့အာဆီယံ၈တောင်အရှနိုင်ငံတွေအနေနဲ့မြမအရေးဖိအားပေးတဲ့ပူးရဲကြေညာချက်ကိုအမြန်ဆုံးထုတ်ပြန်မှုလိုအပ်ကြောင်းကိုလည်းမနေ့တုန်းကဗီယက်နမ်နိုင်ငံသားဝင်ကြီးဘီထရမ်ဆွန်နဲ့တွေ့ဆုံချိန်မှာပြောဆိုခဲ့ပါတယ်ရှင်။
နေတဲ့ကြိုဆိုတဲ့တကြံပွဲတော်ကနေမြန်မာပြည်သူတွေအတွက်ဒီမျှော်လင့်ချက်အစ်တွေဆောင်ကျင်းပေးဖို့အတွက်အမေရိကန်ပြည်ထောင်စုကတင်းကျပ်ဆုတောင်းပေးပို့လိုက်ပါတယ်။အမေရိကန်ပြည်သူတွေကိုစားမြန်မာပြည်သူတွေအတွက်အကောင်းဆုံးဆုတောင်းတွေနဲ့အတူမြန်မာပြည်သူတွေနဲ့တသားတဲ့ရပ်တည်နေပါတယ်လို့ဒီအမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကထောက်ပြခဲ့တယ်လို့မြန်မာနိုင်ငံဆိုင်ရာတန်ရုံယာယီတာဝန်ခံဆူဇန်စတီဗင်ဆန်ကလည်းဗီဒီယိုဆုတောင်းပေးပို့ခဲ့ပါတယ်
။အခါတာမယာမာတင်းဒိုအလောနာတွေညင်ချင်ချင်းတင်းရင်ချင်းနေပျော်ရွှင်ခြင်းများယာရှိကြပါစေလို့အမေရိကန်ပြည်သူတွေကိုစားဂျမကာစူမုံကောင်တောင်းလိုက်ပါတဲ့
ငြိမ်းချမ်းမှုတရားဝါပြောမှုနဲ့တရားမျှတမှုတွေအတွက်ပြည်သူတွေရဲ့တန်ဓေဋ္ဌန်နဲ့စိန်ခေါ်မှုတွေကြားမှာခံနိုင်ရည်စွမ်းကိုလည်းအမေရိကန်ပြည်ထောင်စုကလေးစားကြောင်းတန်ရုံယာယီတာဝန်ခံဆူဇန်စတီဗင်ဆန်ကတင်းကျပ်ဆုတောင်းထဲမှာပြောကြားထားပါတယ်။အလားတူပဲအမေရိကန်နိုင်ငံသားရေးဝန်ကြီးအန်သနီဘလင်ကင်ကလည်းပြီးခဲ့တဲ့နှစ်အတွင်းမြန်မာနိုင်ငံမှာဒီပြည်သူတွေအပေါ်အကြမ်းဖက်မှုတွေလူခွင့်ရေးချိုးဖောက်မှုတွေကြုံခဲ့ရပြီးတော့မဖြစ်မနေစစ်မှုတန်းဥပဒေကြောင့်ပြည်သူတွေပိုပြီးစိုးရိမ်စရာအခက်အခဲတွေဖြစ်နေတယ်ဆိုတာကိုနိုင်ငံသားရေးဝန်ကြီးဘလင်ကင်ကသူ့ရဲ့ဆုတောင်းထဲမှာထောက်ပြထားပါတယ်။ပြည်ပခါရဲအဆုံးသက်စေဖို့နဲ့အားလုံးပါဝင်တဲ့ဒီမိုကရေစီအနာဂတ်ဖြစ်စေဖို့ကြိုးစားနေသူအားလုံးကိုအမေရိကန်ပြည်ထောင်စုကဆက်ပြီးတော့ထောက်ခံနေတယ်လို့လည်းဝန်ကြီးကပြောပါတယ်။ဖော်ပြလို့မရနိုင်လောက်တဲ့အခက်အခဲတွေကြုံနေကြရပေမဲ့မြန်မာပြည်သူတွေရဲ့သူမတူတဲ့ရဲစွမ်းတက်တီနဲ့ခံနိုင်ရည်စွမ်းကိုလည်းအမေရိကန်အစိုးရကအတိအမှတ်ပြုထားပါတယ်။လက်ရှိပြဿနာတွေဖြစ်နေပေမဲ့နှစ်သစ်မှာမြန်မာပြည်သူတွေအတွက်မျှော်လင့်ချက်သစ်တွေဆောင်ကျင်းလာအောင်တင်းကျပ်ဆုတောင်းပေးဖို့ပါကြောင်းအမေရိကန်ပြည်သူတွေကိုစားအမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်ကအကြေညာချက်ထုတ်ပြန်ခဲ့တာဖြစ်ပါတယ်ရှင်
။မြန်မာနိုင်ငံမှာနှစ်သစ်ကူးတကြံပွဲကျင်းပကြသလိုပဲအိန္ဒိယထိုင်းနိုင်ငံမှာလည်းရိုးရာနှစ်သစ်ကူးဆောင်ခရမ်ပွဲတော်ကိုဒီကနေ့ကနေစလို့နိုင်ငံတော်ဝန်ပျော်ပျော်ပါပါဆင်နွှဲနေကြပါပြီ။ထိုင်းနှစ်သစ်ကူးဆောင်ခရမ်ပွဲတော်ကိုမြန်မာကမ္ဘာယဉ်ကျေးမှုရိုးရာအမွေအနှစ်တစ်ခုဖြစ်နေကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုဆိုင်ရာအဖွဲ့ကြီး UNESCO ကသိပ်မကြသေးခင်ကပဲအတိအမှတ်ပြုကြေညာခဲ့တာဖြစ်ပါတယ်ဒီလိုကြေညာပြီးတော့ပထမဦးဆုံးအကြိမ်ကျင်းပတဲ့ဒီနှစ်ဆောင်ခရမ်ပွဲတော်ကိုတော့အရင်နှစ်တွေကနဲ့မတူဘဲနဲ့ပို့ပြီးတော့မှတခန်းတနာစီကားအောင်ကျင်းပဖို့ထိုင်းတာဝန်ရှိသူတွေစီစဉ်ထားတာဖြစ်ပါတယ်ပွဲတော်ရဲ့တရားဝင်အားလည်းရက်ကိုတော့ဒီကနေ့ဧပြီလ12ရက်နေ့ကနေဧပြီလ18ရက်နေ့အထိသတ်မှတ်ထားပေမဲ့ဒီနှစ်ပွဲတော်ကိုကာပွဲတွေရိုးရာဇေယျောင်းပွဲတော်တွေနဲ့အခမ်းအနားမျိုးစုံကျင်းပပြီးတော့22ရက်ကြာဆင်နွှဲသွားမယ်လို့ထိုင်းဟိုတယ်နဲ့ခီးသွွားလုပ်ငန်းဌာနကကြေညာထားပါတယ်။ဆွန်ခရန်အားလက်ရဲ့မတိုင်ခင်ကတည်းကထိုင်းနိုင်ငံတဝမ်းမှာတော့နေရပြည်သူတွေနဲ့ခီးအသွားလာတွေကြက်နေပြီးတော့ယင်ကြောပိတ်ဆို့တာယင်တိုင်းမှုကြောင့်တည်ဆုံးတာတွေပုံများလာတာကိုလည်းတာဝန်ရှိသူတွေကသတိပေးထားပါတယ်။ဒီလ10ရက်နေ့ဗုဒ္ဓဖူးနေ့တရက်ထဲမှာတည်းယင်မတော်တဆမှုကြောင့်တည်ဆုံးသူက60ရှိခဲ့ပြီးတော့အရင်နှစ်ကထက်30လောက်ပုံများလာပြီးအများစုကတော့ဆိုင်ကယ်မှောက်တာတိုက်တာကြောင့်ဖြစ်ပါတယ်လို့အများပြည်သူဘေးကင်းလုံခြုံရေးဖောင်ဒေးရှင်းဥက္ကဋ္ဌနီကမ်ဂျမ်နွန်ကပြောပါရယ်ဒီနှစ်ခီးသွားလာမှုတွေပြီးခဲ့တဲ့နှစ်ကထက်300ခန့်နှုန်းကျော်တိုးလာဖို့ခန့်မှန်းထားပြီးတော့ရေမတော်တဆမှုတွေတိတိတသားတိုးလာနိုင်တာကြောင့်ဘေးကင်းလုံခြုံရေးအထူးခရီးစိုက်ပြီးသွားလာကြပါလို့နိုင်ငံတော်လက်ထောက်ရဲချုပ်ကွန်ချိုင်းကလေးကလုံးကလည်းသတိပေးထားပါရယ်ရှင်
VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့အပြင်စနေတနင်္ဂနွေမှာတော့လိုင်းလိုက်မီတာ190 kHz 1505ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
April 12ရက်တောက်ချာနေ့ညဘက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်ရှင် ဂျပန်နဲ့ဖိလစ်ပိုင်ပေါ်အမေရိကန်ကအကာအကွယ်ပေးဖို့ချထားတဲ့တနိဋ္ဌာန်ကတမရီလိုခိုင်မာနေတယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောကြားလိုက်ပါတယ်။အိမ်ယူရောမှာဒီဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိဒာဖိလစ်ပိုင်သမ္မတဖာဒီနန်မာကော့စ်ဂျူနီယာတို့နဲ့ပြုလုပ်တဲ့သုံးနိုင်ငံထိပ်သီးအစည်းအဝေးအတွင်းမှာသမ္မတဘိုင်ဒန်ကအခုလိုပြောကြားခဲ့တာပါ။ Indo Pacific ဒေသမှာတရုတ်ရဲ့ရန်လိုတဲ့လုပ်ရက်တွေအတွက်ဆိုးရိမ်မှုတွေပိုတိုးလာနေချိန်မှာပဲအမေရိကန်ကဒေသရင်းစီးရေးရအရေးပါတဲ့မဟာမိတ်နှစ်နိုင်ငံနဲ့ပထမဆုံးအကြိမ်ထိပ်သီးအစည်းအဝေးပွဲကျင်းပပြီးတော့အာမခံပြောကြားတာလည်းဖြစ်ပါတယ်။တောင်ကျုပ်ပင်လယ်ထဲမှာဖိလစ်ပိုင်လေရင်ရေရင်ဒါမှမဟုတ်တပ်တွေပေါ်တိုက်ခိုက်မှုမှန်သမျှကိုဖိလစ်ပိုင်နဲ့ကာကွယ်ရေးသဘောတူစာချုပ်ထားတဲ့နိုင်ငံတစ်ခုအနေနဲ့တုံ့ပြန်သွားမယ်လို့သမ္မတဘိုင်ဒန်ကပြောကြားခဲ့ပါတယ်။တရုတ်နဲ့နယ်နိမိတ်အရင်းပွားနေတဲ့ရေပြင်မှာတရုတ်တပ်တွေနဲ့ဖိလစ်ပိုင်သင်္ဘောတွေမကြာခဏထိတိုက်တွေ့တင်းမာမှုတွေဖြစ်နေတာပါ။ဒါကြောင့်ဂျာတာပရင်းတွေတို့ကကျင်းပတဲ့ထိပ်သီးအစည်းအဝေးဟာအမေရိကန်ဖိလစ်ပိုင်နဲ့ဂျပန်တို့အတူဖြစ်စေချင်တယ်လို့အနာဂတ်ကိုပုံခေါ်နိုင်ဖို့အရေးကြီးတယ်လို့ဖိလစ်ပိုင်သမ္မတမာကော့စ်ဂျူနီယာကပြောကြားခဲ့ပါတယ်။ဂျပန်ဝန်ကြီးချုပ်ကီရှိဒါကလည်းအတွေ့အမြင်တူညီတဲ့မဟာမိတ်နိုင်ငံတွေကြားမှာအဆင့်ဆုံးပူးပေါင်းဆောင်ရွက်မှုကနေမဖြစ်မနေလိုအပ်တဲ့အကြောင်းနဲ့နိုင်ငံတကာစည်းမျဉ်းဥပဒေတွေနဲ့အညီလွတ်လပ်ပွင့်လင်းတဲ့အခြေအနေတွေကိုထိန်းသိမ်းထားဖို့အရေးကြီးတယ်လို့ပြောကြားခဲ့ပါတယ်ရှင်။
တရုတ်ပြည်သူကွန်ဂရက်လွှတ်တော်အကြီးအကဲလည်းဖြစ်တရုတ်ကွန်မြူနစ်ပါတီရဲ့လက်ရှိတတိယအကြီးဆုံးနေရာကိုယူထားသူလည်းဖြစ်တဲ့ကျောက်လတ်ချီဟာမြောက်ကိုရီးယားလွှတ်တော်ဥက္ကဋ္ဌနဲ့မြောက်ကိုရီးယားနိုင်ငံပျုံယန်းမြို့တော်မှာတွေ့ဆုံပြီးတော့နှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုတိုးမြှင့်ရေးကိစ္စတွေကိုဆွေးနွေးခဲ့တယ်လို့မြောက်ကိုရီးယားအစိုးရ KRT သတင်းဌာနကဒီကနေ့သတင်းထုတ်ပြန်ပါတယ်။သူဟာတရဝင်းချစ်စီရေးခီးစဉ်နဲ့ပျုံယန်းမြို့တော်ကိုကြာသပတေးနေ့ကရောက်လာတာဖြစ်ပါတယ်။ကိုဗစ်ကပ်ဘေးကန့်သက်ချက်တွေဖြေလျော့ပြီးချိန်ကနေစလို့မြောက်ကိုရီးယားအနေနဲ့သူ့ရဲ့နိုင်ငံရေးမဟာမိတ်တရုတ်နဲ့တပ်တမန်ဆက်ဆံရေးတိုးမြင့်တိဆောက်ဖို့ကြိုးပမ်းနေတဲ့အချိန်မှာတရုတ်ကွန်ကရက်လွှတ်တော်ဥက္ကဋ္ဌရဲ့မြောက်ကိုရီးယားခီးစဉ်ဖြစ်ပေါ်လာတာဖြစ်ပါတယ်ရှင်။
အစ္စရေးနဲ့ယူကရိန်းတို့အမေရိကန်ကဒီစီးရေးအကူအညီပေးနေမှုကအမေရိကန်ကာကွယ်ရေးစည်းအပေါ်ဝင်ပြီးနေတာကြောင့်စီးရေးထောက်ပံ့တွေကိုလွှတ်တော်မှအမြတ်အတီးပြုတ်နိုင်ပေးဖို့အတွက်ကိုဒီအမေရိကန်ဆိုရလိုလားနေပါတယ်။အမေရိကန်နိုင်ငံတော်ဝန်ကဆက်လက်နဲ့ပစ္စည်းထုတ်လုပ်တဲ့ဆက်ရည်ရုံတွေမှာလက်နက်ခဲယမ်းတွေကိုဘယ်တော့နဲ့ကမှမတူတဲ့နှုံနဲ့ထုတ်လုပ်နေကြရပါတယ်။တကယ်လို့မဟာမိတ်တွေတဲ့စီးရေးထောက်ပံ့မှုအစုံစည်းကိုအတီးပြုတ်နိုင်ရင်အမေရိကန်ကာကွယ်ရေးဆိုင်ရာလုပ်ငန်းတွေအတွက်လည်းပြည်နေတဲ့ဝင်တွေသက်သာရရသွားစေမယ်လို့အကဲခတ်တွေကထောက်ပြနေပါတယ်ရှင်။
ထိတ်တန့်ရောက်သတင်းတွေကိုမတ်စုမျက်မောနဲ့အတူပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးကြပါမယ်။အရင်ဆုံးတော့ထိုင်းမြန်မာနယ်စပ်အမှတ်1တရားအောင်မှာကရုတ်ချင်းတူးပြီးတော့ပုံနေတဲ့စစ်ကောင်စီတပ်ကိုပူးပေါင်းတပ်ဖွဲ့ကဒရုန်းနဲ့တိုက်ခိုက်တဲ့သတင်းကိုတင်ပြပေးကြပါမယ်။မြောက်ရီမျိုးကစခန်းကိုဆွန့်ခွာပြီးတော့ထွက်ပြေးတိမ်းရှောင်လာတဲ့ခလာရ205ကတပ်ဖွဲ့ဝင်တွေရောက်ရှိနေတဲ့ထိုင်းမြန်မာချစ်ကြည်ရေးတရနှစ်အနီးမှာရှိနေကြတဲ့နေရာကို KLLA PDF ပူးပေါင်းတပ်တွေကဒီကနေ့ဧပြီလ12ရက်နေ့ညနေမှာဒရုန်းနဲ့ဘုံကျဲတိုက်ခိုက်ခဲ့ပါတယ်။ဒါကြောင့်မလို့ချစ်ကြည်ရေးတရနှစ်အနီးမှာပြစ်ခတ်မှုတွေဖြစ်ပွားနေပါတယ်။ကရင်ပြည်နယ်မြောက်ရီမျိုးမှာတခုတည်းကျန်နေတဲ့ခလာရ205စခန်းကို KNU နဲ့ PDF ပူးပေါင်းတပ်တွေကသိမ်းပိုက်လိုက်ပြီးတဲ့နောက်မှာစစ်ကောင်စီတပ်သား100လောက်ထိုင်းမြန်မာနယ်စပ်ကိုထွက်ပြေးတိမ်းရှောင်လာကြတာဖြစ်ပါတယ်။အကြောင်းအပြေဆုံးကိုတော့ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်။
ကရင်ပြည်နယ်မြောက်ရီမြို့မှာတခုတည်းသာကျန်တဲ့ခလာရ205စခန်းကို KNU နဲ့ပူးပေါင်းတပ်ဖွဲ့တွေကသိမ်းပိုက်လိုက်ပြီးတဲ့နောက်စခန်းကိုဆုတ်ခွာထွက်ပြေးသွားခဲ့တဲ့စစ်သား100ကျော်လောက်ဟာမနေ့တုန်းကစပြီးထိုင်းမြန်မာချစ်ကြည်တရားနှစ်အနီးမှာကရုတ်ချင်းတူပြီးစခန်းချထားပါတယ်။ ABLA 12ရက်နေ့ညနေပိုင်းမှာတော့ KNLA PDF ပူးပေါင်းတပ်တွေကအဲ့ဒီနေရာကိုဒရုန်းတွေနဲ့ဘုံးတွေကျဲချလိုက်ပြီးတဲ့နောက်ပြစ်ခတ်မှုတွေဖြစ်နေတယ်ဆိုပြီးအခုမျက်မြင်တွေ့ရသူတဦးက VOA ကိုပြောပါတယ
်ဒီနေ့ညနေ6နာရီရောနော်မြန်မာစံနဲ့6နာရီကျန်လောက်ပါဟိုဥစားကျွန်တော်ပူကန်ယူကန်ယူဥစားပူပေါင်းတပ်ပေါင်းလို့ပြောတယ်ပြီးတော့ဒီဒုံးဒုံးနဲ့ဆင်းနဲ့ဖုံးတုံးလုံးသွားပြီးတော့အမှတ်နဲ့တရားထိုက်မှာဒီကျွန်တော်မြန်မာစစ်တပ်စစ်တပ်ဆွဲပြီးတော့နေတဲ့နေရာကိုသွားပြီးတော့ပြစ်ချတာမှာစစ်တပ်ရဲ့ကကြတော့ဥပကတွေပြီးတော့အဲတပ်ဘက်ကလည်းပြန်ပြီးတော့ပြစ်ခတ်တယ်ပေါ့စနေငယ်တွေကအခုဒီမှာအခုအဲ့ဒီလိုမျိုးသွားပြီးပြစ်ခတ်ရတာကြတော့နှစ်ဖက်ပြန်လာပြစ်ခတ်မှုတွေဖြစ်နေတယ်ပေါ့အဲ့ကဒါတဲ့မှာ
ထိုင်းဘက်ကလည်းမြန်မာဘက်ကနေနေဆက်ဖြတ်ကျော်ပြီးလက်နက်ကြီးစံတွေကြောက်ရောက်မှာကိုစိုးရင်ပြီးလုံခြုံရေးအပြင်းနဲ့စောက်ကြက်နေတယ်လို့လဲဆိုပါတယ
်ထိုင်းစစ်တပ်ကငိုတွေကဒီဘက်မှာထိုင်းဘက်မှာလုံခြုံရေးယူထားပြီးသားဆိုတာအဲ့ဒီကောနှစ်ကောတရားထိုင်းမှာအများဆုံးပို့တာကျွန်တော်ကား၅လောက်ရှိတယ်
နိုင်ဝဲအတွင်းမှာပဲပြစ်ခတ်မှုတွေဆက်ရှိနေပြီးညအချိန်မှာဘလို့အခြေအနေတွေဖြစ်လာမယ်ဆိုတာကိုတော့မသိရသေးပါဘူးအခုဆိုရင်ထောင်ထဲချီရှိတဲ့မြောက်ရီမြို့ကန်တွေဟာမဲဆောက်ဖက်ကိုထွက်ပြေးလာနေစေဖြစ်ပါတယ်ရှင်
ဒါကတော့ကျမတို့အတန်မလွှင့်ခင်အချိန်ပိုင်းလေးမှာပဲ VOA မြန်မာပိုင်းသတင်းတော်မအေးမာကထိုင်းမြန်မာနယ်စပ်ရဲ့နောက်ဆုံးအခြေအနေပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။တဆက်တည်းပါပဲဒီကနေ့နယ်စပ်မှာသတင်းစာရှင်းလင်းပွဲလုပ်ခဲ့တဲ့ထိုင်းနိုင်ငံသားရေးဝန်ကြီးရဲ့သတင်းစာရှင်းလင်းပွဲတိုက်ရိုက်သတင်းပေးပို့ချက်ကိုတင်ပြပေးကြပါမယ်။ထိုင်းမြန်မာနယ်စပ်မြဝတီမြို့မှာမြန်မာစစ်ကောင်စီဘက်ကလေကြောင်းတိုက်ခိုက်မှုတွေလှုပ်လာနေတဲ့အချိန်မှာပဲထိုင်းလေကြောင်းပိုင်နယ်ထဲကိုမြန်မာစစ်လေယာဉ်တွေဝင်လာတဲ့ဆိုရင်9မိနစ်အတွင်းတုံ့ပြန်မှုထိုင်းစစ်တပ်ကိုညွှန်ကြားထားတဲ့အကြောင်းထိုင်းနိုင်ငံသားရေးဝန်ကြီးပွန်ပရီဘဟီတာနူကာရာကဒီကနေ့ထိုင်းမြန်မာနယ်စပ်မဲဆောက်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။မြန်မာဒုက္ခသည်တွေရဲ့လိုအပ်ချက်ကိုလေ့လာတဲ့တစ်ချိန်တည်းမှာပဲမြန်မာနိုင်ငံရေးဂျာဝင်ဆက်ဆက်ဖို့လိုအပ်လာတဲ့ဆိုရင်ထိုင်းနိုင်ငံဘက်ကကူညီဖို့အစီအစဉ်ရှိပါတယ်လို့လည်းပြောသွားပါတယ်။ထိုင်းနိုင်ငံသားရေးဝန်ကြီးဒီကနေ့မဲဆောက်မြဝတီနယ်စပ်ကိုရောက်လာတဲ့ခီးစဉ်နဲ့သတင်းစာရှင်းလင်းပွဲအကြောင်းကိုကိုရိုင်းသတင်းသွားယူခဲ့တဲ့ VOA မြန်မာပိုင်းအစီအစဉ်ကကိုအောင်ကတိုက်ရိုက်သတင်းပေးပို့ထားပါတယ်။
ထိုင်းနိုင်ငံသားရေးဝန်ကြီးကတော့အခုဒီထိုင်းမြန်မာနယ်စပ်ချစ်ကြီးဒရာအမှတ်၁ကိုအခုဒါနေ့လေတနာရီလောက်မှာရောက်ပြန်ပါတယ်ခဏနေလို့ရှိရင်ဒီနယ်စပ်ကြောမှာရှိနေတယ်လောလောဆက်တက်ဒီယူတော့သတင်းတွေအားလုံးဆောက်နေအခုဒါရောက်နေတဲ့နေရာကတော့ထိုင်းဘက်ခြမ်းလူမှုကြီးကြပ်ရေးဂိတ်ပါဟိုဘက်ခြမ်းကတော့မြန်မာဘက်ကိုပြန်ထွက်တဲ့ဂိတ်ဒီဘက်ခြမ်းကတော့ဒီ time chain ကိုဝင်တဲ့ခါမှာဒီခွင့်ပြုချက်အစစ်စစ်ယူရတဲ့နေရာတွေပါခုနကနိုင်ငံသားရေးဝန်ကြီးခီးစဉ်ရှိလို့တရားတွေကိုပိတ်ထားတာပါအခုတော့ဒါမြန်မာပြည်ဘက်ကိုအလုံးပြန်နေကြပါပြီတချို့လည်းမြရီကိုပြန်နေကြတယ်မြရီပြန်မမြရီထိုင်းနိုင်ငံသားရေးဝန်ကြီးနဲ့ဖွဲ့ရောက်နေပြီအခုဒီနောက်မှာအလုံးစင်းတော့ဒီဝိုင်းပြီးတော့မေးဖို့ကြိုးစားနေတာအခုဆိုရင်တော့ဒါဟိုတကားပေါ်ကနေမီတာ100လောက်ရှိလာပြီငင်ကြိုင်းဝင်ကြီးနဲ့အဖွဲ့တွေဒီဘက်ထိဒါတကားပေါ်ထိပြက်လာတာအောက်မှာတော့ဝင်ကြီးနဲ့အဖွဲ့ရောက်ကြတယ်ရလုံချိုကြီးအပြည့်ယူထားတယ်အမှန်ကတော့ဒီနေရာတွေဆိုလို့ရှိရင်ဒီဘက်တမချန်သူတွေလာလို့မရဘူးကောနိုင်ငံသားဝင်ကြီးလာချီတာဆိုတာဒီစကားပေါ်ထိသွားနေတာဟိုးနောက်မှာမြင်နေရတာတော့ဒါမြန်မာနိုင်ငံဘက်ကဝင်နေမဟုတ်ဘူးပါဆိုတော့များသောအားဖြင့်တော့ကျွန်တော်တို့တွေကိုအဓိကဒီစကားပေါ်မှာဒီလောက်ထိဝင်လာလို့မရပါဘူးဒါပေမဲ့လည်းပဲဒါနိုင်ငံသားဝင်ကြီးရဲ့အထူးစီစဉ်ဖြစ်တဲ့အတွက်စကားပေါ်ကိုသူနဲ့အတူအားလုံးလိုက်လာတာပါနိုင်ငံသားဝင်ကြီးနဲ့အဖွဲ့ကဒါအခုဒီနောက်မှာဆိုလို့ရှိရင်တောင်းရင်မြစ်ပေါ့ဆိုတော့ဒီနားလောက်အထိအခုလာပြီးတော့ခြေသွားတယ်ဒါဆိုလို့ရှိရင်ထိုင်းဆိုရအနေနဲ့ဒီမြန်မာပြည်ရေးဟာဒီထိုင်းနိုင်ငံအပေါ်လည်းပဲတက်ရောက်မှုရှိနေတယ်ဆိုတာမျိုးထိုင်းဝန်ကြီးချုပ်ကလည်းပြောထားတာဆိုတော့ဒါနိုင်ငံသားရေးဝန်ကြီးကိုယ်တိုင်အခုလိုလာပြီးတော့ကြည့်ရဆိုတာဒါမြန်မာနိုင်ငံနဲ့ပတ်သက်တဲ့ထိုင်းဆိုရရဲ့သဘောထားပေါ့လေသူတို့အနေနဲ့ဘယ်လောက်ထိအလေးနဲ့ထားတာထားလဲဆိုတာကိုပြသတာမျိုးဖြစ်တယ်ဆိုပြီးတော့သုံးသပ်ပါတယ်သတင်းစာရှင်းလင်းပွဲမှာထိုင်းနိုင်ငံသားရေးဝန်ကြီးဖမ်ပရီဘဟီတာနူကာရာဒီပြောသွားတဲ့အချက်တွေထဲမှာအဓိကကြတာတွေကတော့ဒီမြန်မာနိုင်ငံဘက်ကနေထိုင်းဘက်ထွက်ပြေးလာတဲ့သူတွေရှိနေတဲ့အချိန်မှာဒီတကန်ထိုင်းတွေရဲ့လိုအပ်ချက်တွေနောက်ဒီမြန်မာဘက်ကပြေးလာတဲ့သူတွေလိုအပ်နိုင်တာတွေကိုထိုင်းတာဝန်ရှိသူတွေဘက်ကပံ့ပိုးပေးနေအောင်ပြင်ဆင်ထားတယ်လို့လည်းပြောပါတယ်နောက်တစ်ခုကဒီထိုင်းမြန်မာနယ်စပ်ကုန်သွယ်ရေးအတွက်ပေါ့နော်ရေးချီတဲ့မြဝတီမှာအခုဖြစ်နေတဲ့အခြေအနေတွေကြောင့်ကုန်သွယ်ရေးထိခိုက်နေတာတွေကိုဒီထိုင်းနိုင်ငံအနေနဲ့စိုးရိမ်နေလို့လည်းနိုင်ငံသားရေးဝန်ကြီးကပြောပါတယ်ကုန်တွေတည်ယူပို့ဆောင်နိုင်ဖို့တခြားလမ်းတွေကိုပြောင်းလဲအသုံးပြုဖို့အတွက်လည်းဒီမဲဆောက်ကကုန်သွယ်တွေနဲ့ဒီနေ့တွေ့ဆုံတဲ့အချိန်မှာသူဆွေးနွေးခဲ့တာကိုဝန်ကြီးကဒီသတင်းစာရှင်းလင်းပွဲအတွင်းမှာလည်းပြောသွားပါတယ်ထိုင်းနိုင်ငံသားရေးဝန်ကြီးဟာထိုင်းမြန်မာချစ်ချီတရားအမှတ်တင်တဲ့ဒီအမှတ်နဲ့နားမှာဆိုလို့ရှိရင်လည်းပဲဒီကုံသွေးရေးဇုံဒီကုံသွေးရေးလမ်းကြောင်းတွေရှိတဲ့နေရာတွေကိုကိုယ်တိုင်သွားပြီးတော့ကြည့်ခဲ့တယ်လို့သိရပါတယ်ထိုင်းနိုင်ငံအနေနဲ့မြန်မာနိုင်ငံငြိမ်းချမ်းရေးအတွက်ပို့ပြီးတော့ထဲထဲဝင်ဝင်ပူးပေါင်းဆောင်ရွက်ပေးလာဖို့လည်းပဲတချို့တွေကမျှော်လင့်ပါတယ်ဆိုတော့ဒီချိန်ထဲမှာလည်းပဲဒီထိုင်းနိုင်ငံဘက်ကဝင်ရောက်လာနေကြတဲ့ဒီစေဘေးရှောင်တွေအနေနဲ့လည်းသူတို့တွေအတွက်ဒီထိုင်းဆွေးရအနေနဲ့ပို့ပြီးတော့အကူအညီတွေပေးလာနိုင်မလားဆိုပြီးတော့လည်းမျှော်လင့်နေတယ်လို့ပြောပါတယ်ကျွန်တော်အအောင်ပါထိုင်းမြန်မာကုန်သွယ်ရေးဝင်အမှတ်နှစ်အတွင်းကနေပြီးတော့သတင်းပေးပို့နေတာပါ
ဒါကတော့ထိုင်းနိုင်ငံသားရေးဝန်ကြီးရဲ့မဲဆောက်သတင်းစာရှင်းလင်းပွဲကိုရိုင်းသတင်းသွားယူခဲ့တဲ့ VOA မြန်မာပိုင်းအစီအစဉ်ကကိုအောင်အောင်ပါရှင်ဆက်ပြီးတော့မြောက်ဝတီဘက်ကအခြေအနေကိုလည်းတင်ပြပေးကြပါမယ်။ကရင်မျိုးသားလူမျိုးရေးတပ်နယ်ပြည်သူ့ကာကွယ်ရေးတပ် PDF တွေထိန်းချုပ်ထားတဲ့ထိုင်းမြန်မာနယ်စပ်မြို့ဖြစ်တဲ့မြောက်ဝတီမြို့ကိုပြန်ပြီးတော့ထိန်းနိုင်မှုစစ်ကောင်စီဘက်ကလည်းတပ်မ55လောက်ခန့်တပ်တွေကလမ်းကြောင်း3ကြောင်းဖြန့်ပြီးတော့ကြုံတိုးကော့ဂရိတ်လမ်းတိုင်းမြောက်ဝတီကိုလာနေကြပါတယ်။ဒီလိုသူတို့လာနေတဲ့လမ်းတစ်လျှောက်ကပြပူပေါင်းတက်တွေကနေကြားဖြတ်ပြီးတော့ဝင်ရောက်တိုက်နေတဲ့အတွက်တိုက်ဝဲကတော်လေးပြင်းထန်နေပါတယ်အကြောင်းဆုံးကိုတော့ VOA မြန်မာပိုင်းသတင်းတော့မအေးမာကပဲသတင်းပေးပို့ထားပါတယ
်ကရင်ပြည်နယ်မြဝတီမြို့ကိုဆက်လက်ထိန်းထားနိုင်ဖို့အတွက်စစ်ကူတက်လာတဲ့စစ်ကောင်စီရဲ့တပ်မ55လက်အောက်ခံတပ်ရင်းတွေဟာမြဝတီမြို့ကိုလာဖို့အတွက်လမ်းကြောင်း3ကြောင်းကနေဖြန့်ခွဲပြီးတော့တက်လာနေပါတယ်တက်လာတဲ့စစ်ကြောင်းတွေကိုလမ်းကနေဖြတ်ပြီးတိုက်ခိုက်မှုတွေလုပ်ခဲ့ကြောင်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဘက်ကခေါင်းဆောင်တဦးကပြောပြပါတယ်
။ပြနာတဲ့စစ်ကြောင်းစစ်ကူစစ်ကြောင်းတွေပေါ့နော်။အော်တန်ရက်ကကအစီး20လောက်ပါတယ်။အခုတော့ဆိုတော့ငန်းကားပဲအင်အားပြည့်ပြည့်တက်လာတာသူ။ဆက်လာတဲ့စစ်ကြောင်းဂျိုင်းတန်းမှာတော့တိုင်မျိုးဘက်မှာတော့
ဟုတ်ကဲ့
ဒီထုတ်ဖို့လမ်းတဲ့ရောအဲသူတို့လမ်းကြောင်း၃ကြောင်းနဲ့ဖြတ်ပြီးတက်လာတယ်။အများကြီးကိုဆက်ထင်းဖို့ပေါ့နော်။အဲဒီစစ်ကြောင်းတွေကိုတော့ကျွန်တော်တို့ဒီ KNL နဲ့ PDF ပူးပေါင်းတပ်ဖွဲ့တွေကတော့ထိထိတိုက်ပွဲတွေဖြစ်နေတယ်။ပါရှင်မတွန်းနိုင်ဂျန်ဒရာမှာလည်းတိုက်ပွဲကြီးကြီးဖြစ်တယ်နော်ဦးကျမျိုးဘက်ကိုဖျက်တက်တယ်ကျမျိုးဘက်မှာလည်းကျမျိုးချင်းစိတ်ကြီးကနေဆက်တက်မှာပေါ့နော်အဲဒီလိုကျန်တဲ့အဲ့ဘက်မှာလည်းတိုက်ပွဲဖြစ်တယ်နော်ထုတ်ဖို့ကိုလန်းကျွန်တော်ဒီတက်မှာခုနှစ်အပိုင်းဘက်မှာလည်းတိုက်ပွဲကြီးဆက်ဖြစ်နေတာဟုတ်ကဲ့
အဲ့ဒီဘက်ကဒေသခံတွေကတော့စစ်ကောင်စီရဲ့တန်ဖြတ်ကားတွေလမ်းမှာပြက်နေတာတွေကိုလည်းတွေ့ရကြောင်းပူပေါင်းတပ်ဖွဲ့တွေကလည်းလမ်းမှာဖျက်တိုက်နေတယ်လို့လည်းပြောပြပါတယ်
အဲ့တော့လောရတုံတို့ဘက်ကတော့ပြောတာပဲတုံတို့ကနေဘယ်လိုဆက်သွားရအောင်တို့ရင်နဲ့ဟိုတနေ့ကဆိုတက်ထုံမှာတို့ရင်နဲ့ဟာတုံနဲ့ကြုံနဲ့ဆက်ဆက်တက်ရင်နဲ့တို့ရင်နဲ့စင်တော့လှမ်းလှမ်းပြတာတပိုင်းတော့ဟိုဟောပင် KNU ရဲ့ဟောတော်တရားခွဲတယ်ပေါ့ပူပေါင်းတက်တယ်ပေါ့ဟုတ
်အခုခါမှာတော့လမ်းတစ်လျှောက်ကဒေသခံကြီးရွာသားတွေလည်းတိမ်းရှောင်နေကြရပြီးကော့ကရိတ်မြောက်ပိုင်းရေလေကုန်းကြီးရွာအနီးတစ်ဝိုက်ကိုတော့စစ်ကောင်စီဘက်ကလေရင်ဘွဲပြန်ပြီးတော့ကင်းထောက်မှုတွေလုပ်နေတယ်လို့လည်းဆိုပါတယ်ကော့ကရိတ်မြို့ကတော့မြို့ပြတ်တစ်ခုလိုဖြစ်နေပြီးဒေသခံတွေကပြီးခဲ့တဲ့လတွေကတည်းကထွက်ပြေးတိမ်းရှောင်နေကြပြီဖြစ်ပါတယ်။ KNU နဲ့ပူးပေါင်းတပ်ဖွဲ့တွေထိန်းချုပ်ထားတဲ့မြောက်ရီမြို့ဘက်မှာတော့ထိုင်းမြန်မာနယ်စပ်ချစ်ကြည်တရားတစ်ကတော့ပုံမှန်ဖွင့်ထားပြီးလူအဝင်ထွက်တွေရှိနေတယ်လို့မနေ့ကပိတ်ထားတဲ့အမှတ်နဲ့ချစ်ကြည်တရားကတော့ယာယီပြန်ဖွင့်ပေးခဲ့ပြီးဒီကနေ့မှာတော့ကုန်ကားတွေဖြတ်တန်းခွင့်ပေးခဲ့ပါတယ်။ခလာယ295ကစုတ်ခွာသွားတဲ့စစ်ကောင်စီတပ်သားတွေကတော့ချစ်ကြည်တရားနှစ်နန်းမှာနေထိုင်နေပြီးသူတို့ကတော့ပူပေါင်းတက်ဖွဲ့တွေဘက်ကလက်နဲ့ချခိုင်းတာကလွဲရင်ဖိအားပေးတိုက်ခိုက်တာတွေတော့မရှိသေးပါဘူးမြောက်ရီမြို့ကို KNU နဲ့ပူပေါင်းတက်တွေကတိုက်ခိုက်သိမ်းပိုက်လိုက်ပြီးတဲ့နောက်မှာတော့အိမ်နီးနာချင်းထိုင်းနိုင်ငံကဒုတိယဝန်ကြီးချုပ်နဲ့နိုင်ငံသားရေးဝန်ကြီးတို့ဟာထိုင်းမြန်မာနယ်စပ်မြို့ဖြစ်တဲ့မဲဆောက်မြို့ကိုရောက်ရှိလာခဲ့ပြီးအခြေအနေတွေကိုကြည့်ရှုကာနယ်မြေကန်အုပ်ချုပ်ရေးအဖွဲ့တွေနဲ့တွေ့ဆုံခဲ့ပါတယ်ရှင်
ဒါကတော့ကရင်ပြည်နယ်ဘက်ကစီရီအခြေအနေနောက်ဆုံးရသတင်းတွေကိုမအေးအေးမှသတင်းပေးပို့ခဲ့တာပါရှင်ဆက်ပြီးတော့ကချင်ဘက်ကသတင်းကိုလည်းတင်ပြပေးခြင်းပါတယ်ကချင်ပြည်နယ်ဗမော်ခရိုင်ထဲမှာတော့ကချင်လူမျိုးရေးတပ် KIA နဲ့မြမစစ်ကောင်စီတပ်တို့ကြားမှာဘယ်အချိန်တိုက်ပွဲတွေပြန်ပြီးတော့မှပြင်းထန်လာမလဲဆိုတဲ့စိုးရိမ်စိတ်တွေနဲ့နေရွှန့်ခွာပြီးတော့ထွက်ပြေးနေတဲ့ပြည်သူအများအပြားရှိလာနေပါတယ်အများစုကတော့မန္တလေးဘက်ကိုပြောင်းရွှေ့နေကြတာပါဒီကြောင့်သတင်းပေးပို့ချက်ကိုအခြေခံပြီးကိုငင်းချမ်းပြောပြပေးပါရှင်
တရုတ်မြန်မာနယ်စပ်လွယ်ကျယ်မြို့ကိုထိန်းချုပ်လိုက်တဲ့ကချင်လူမျိုးရေးတပ်မတော် KIA ဟာအခုရက်ပိုင်းအတွင်းဗမော် KIA နဲ့ကစစ်ကောင်စီရဲ့တပ်စခန်းတွေကိုထပ်ပြီးတိုးချဲ့သိမ်းပိုက်နေပါတယ်။ဒါကြောင့်ဒီဒေသတွေမှာစစ်ကောင်စီကတံပြန်တိုက်ခိုက်လာမှာကိုဒေသခံတွေကစိုးရိမ်နေပြီးတချို့တွေကတော့ကားကြီးကားငယ်တွေနဲ့နေရက်ကိုစွန့်ခွာနေကြတာပါ။ဗမော်မြို့ရဲ့အခြေအနေကဘယ်အချိန်စစ်ပွဲဖြစ်မယ်ဆိုတာမသေးကြကြောင်းနဲ့မိသားစုလိုက်မန္တလေးကိုထွက်လာတဲ့ဗမော်မျိုးကန်တူက VOA ကိုအခုလိုပြောပါရယ်နေ့စဉ်နေ့တိုင်းဗမော်မျိုးအနီးတစ်ဝိုက်မှာပြစ်ခတ်တန်ဘုံတန်တွေကြားနေရကြောင်းသူကအခုလိုပြောပါရယ်အ
ော်ဗမော်အပြင်ကတော့လက်ရှိတော့ဟိုမနေရတာဘူးဟိုကဘယ်ချိန်ထဖြစ်နေလဲဆိုတော့အဲ့လိုဖြစ်နေတာဗမော်မှာကျွန်တော်တို့ကမေးကြတဲ့ဗမော်ပါပဲမေးကြတာဒီလေတာဘယ်လိုအဆက်မလဲအဲ့တော့ဒါလေးကိုသူကတောက်ကကျွန်တော်တို့အဲ့ဟာနေရတော့ခေါင်းရတယ်ဒါမပေးမှတ냐အိပ်ပြီးတော့လမ်းမှာတ냐အိပ်တ냐အိပ်နောက်နေ့နေ့တုံးမှလောက်ဆိုတော့မနေ့ရောက်တယ်
ဗမော်မန်စီမိုးမောက်ရွှေကူစတဲ့ဗမော်ခရိုင်ထဲကဒေသခံအများစုကမန္တလေးနန်ခမ်းပြင်ဦးလွင်စတဲ့မြို့တွေကိုအများဆုံးပြောင်းရွှေ့နေကြတာပါဗမော်မြို့ကဒေသခံတစ်ဝက်လောက်ကမြို့ကထွက်ခွာသွားပြီလို့ဗမော်မြို့ကုန်စီပို့ဆောင်ရေးလုပ်ငန်းရှင်တူက VOA ကိုအခုလိုပြောပါတယ်
အင်း
အများပြောတာကတော့ဖြစ်တော့မယ်ဖြစ်တော့မယ်လဲဆိုတော့မယ်ဘလို့ဆိုတော့မဖြစ်ဘူးလို့ထင်တာပဲလေမဖြစ်ဘူးလို့ထင်တာပဲဆိုတော့ညတိုင်းညတိုင်းတော့ပြစ်နေတယ်ပေါ့ဒါပေမဲ့မြို့ထဲမှာတော့မဖြစ်ဘူးဒါပေမဲ့ကျွန်တော်တို့ကလည်းဒီကိစ္စအရေးတော့ခံမနိုင်လို့ပေါ့နော်ဆိုရင်ဆိုရင်ရရှိပြောင်းတာကတော့မြို့တဝက်တော့မရှိတော့ဆိုင်ဆိုင်မီလမ်းမှာလူရှင်းနေဆိုင်ကနေပိတ်ပါလိပိတ်ပေါ်ရ
ဗမော်မြို့ကနေမန္တလေးမြို့ကိုရောက်ဖို့မြို့ဆောင်လမ်းတွေကသွားနေရတဲ့အတွက်အရင်ကကြက်၄တောင်းပဲရှိတဲ့ကားကအခု3သိန်းဖြစ်နေပါတယ်။လေရင်ကားကတော့မောင်ခိုလက်မှတ်တစ်စောင်ကိုကြက်10သိန်းနီးပါးအထိဈေးကြီးပေးပြီးဝယ်နေရတယ်လို့လည်းဒေသခံတွေကပြောပါတယ်ခင်ဗျာ
။ဒါကတော့ကချင်ပြည်နယ်ဘက်ကအခြေအနေကိုငြိမ်းချမ်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ရခိုင်မှာတကြံကာလအပြည့်မထွက်ကြဘူးအေအေကသတိပေးတဲ့သတင်းကိုတင်ပြပေးကြပါမယ်။ရခိုင်ပြည်နယ်မှာစစ်ကောင်စီထိန်းချုပ်ထားတဲ့စစ်တွေကြောက်ဖြူနဲ့တခြားမြို့နယ်တွေမှာတကြံပွဲတော်လုပ်ဖို့စစ်ကောင်စီကပြင်ဆင်နေပါတယ်။တကြံကာလမှာစစ်ကောင်စီဘက်ကအရက်သားတွေကိုပစ်မှတ်ထားပြီးတော့တိုက်ခိုက်တာမျိုးတွေလှုပ်လာနိုင်တာကြောင့်ရခိုင်ဒေသခံတွေအနေနဲ့လူစုလူဝေးတွေမလုပ်ဖို့တရွာနဲ့တရွာသွာလာပျော်ပါတာမျိုးတွေမလုပ်ဖို့အာရခတက်တော် AA ကတိုက်တွန်းထားပါတယ်။တကြံကာလမှာတော့လက်ရှိတိုက်ပွဲကပြင်းထန်နေပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးကိုစောဝင်းလှိုင်ပြောပြပေးပါရှင်။
ရခိုင်ပြည်နယ်ကစစ်ကောင်စီထိန်းချုပ်ထားတဲ့မြို့နယ်တချို့မှာစစ်ကောင်စီကအတတ်တကြံပွဲတော်တွေပြုလုပ်ဖို့ပြင်ဆင်နေတယ်လို့ရခိုင်ဒေသခံတွေကပြောဆိုကြပါတယ်။အထူးသဖြင့်တော့မြို့တော်စစ်တွေနဲ့ကြောက်ဖြူမြို့နယ်မှာဗဟိုမန္တာစောက်လုပ်ထားတာပါ။တိုက်ပွဲတွေဆက်လက်ပြင်းထန်နေတဲ့ရခိုင်ဒေသမှာစစ်ကောင်စီကလူစုလူဝေးရှိတဲ့နေရာတွေကိုလေကြောင်းကတိုက်ခိုက်တာတွေလက်နက်ကြီးနဲ့ပစ်ခတ်တာတွေလှုပ်ဆောင်နေတာကြောင့်ဒေသခံပြည်သူတွေအနေနဲ့လူစုလူဝေးမလုပ်ကြဖို့ပျော်ပွဲရှင်ပွဲတွေမလုပ်ကြဖို့အာရခတက်တော်AA ကမနေ့ကတိုက်တွန်းထားပါတယ်တနေ့တစ်ခါကြာရောက်လေးရှိတဲ့အတာတကြံကာလမှာမြမထုံနှံအစဉ်လာရပျော်ပွဲရှင်ပွဲတွေရေပက်ကစားတာတွေနဲ့ဥပုပ်တီလာစောက်တီတာတွေလှုပ်လေးရှိကြပေမဲ့ဒီနှစ်မှာတော့လုံခြုံရေးအခြေအနေအရဘာမှလှုပ်ဖို့စီစဉ်ထားတာမရှိဘူးလို့ကြောက်ဖြူဒေသခံလူငယ်တဦးကပြောပါတယ
်ကျွန်တော်တို့နေဖက်မြို့ပေါ်မှာတော့ဟိုမိုင်းဟိုဘဟုမန္တရှာထက်တယ်လို့တော့ကျွန်တော်တို့ကြော်တယ်တော့ကြော်တာပေါ့ကျွန်တော်တို့နေဖက်ရောတော်တော်များများကြောက်မြို့နေကရောအကုန်လုံးနေပေါ့ပေါ့အော်ရောဒီမှာဆိုရင်တကြံအတွက်ဘာစီတယ်မှမရှိဘူးပေါ့ဒီတန်ရိုးရိုးသာမန်နေ့တစ်နေ့လိုပါပဲဒါပေမဲ့လူကြီးတွေကတော့ကလေးထုံတန်းစင်လာရတော့ဥပဒေပါတွေတော့အနေချင်းတော့တဲ့ကြမယ်တော့ထင်ပါတယ်ဗျ။ဟောကျွန်တော်တို့လည်းဗာမဲ့ဗာလေးလောက်ဖို့စီစဉ်မရှိပါဘူးကြီး
။စစ်ကောင်စီထိန်းချုပ်ထားစေဖြစ်တဲ့ကြောက်ဖြူမျိုးနယ်ကကျေးလက်ဒေသတွေမှာမကြာခဏဆိုသလိုစစ်ကောင်စီကလေကြောင်းကနေပစ်ခတ်တာတွေရစ်တပ်တင်းမော်တွေကနေပစ်ခတ်တာတွေရှိနေတယ်လို့လည်းသူကဆက်ပြောပါတယ်
။ဟောရှိတယ်ဗျ။ဟိုလေယံတွေဟိုတဲရဲမှာအနည်းဆုံးတော့2စီ3စီလောက်တော့ဟိုဝေးတာတွေပြန်လာတယ်ရှိနေပြီကလည်းလှမ်းပိုက်တာတွေတော့တောက်လျှောက်ရှိတယ်ဗျဒီဟိုရော်တူကိုကြာတာတွေတာဝတိုင်တွေကိုကြာတာတွေအဲ့လိုဟာတွေတော့ရှိတယ်ဗျဟု
တ်ဒါအပြင်လာမယ့်ကာလတွေမှာတိုက်ပွဲတွေပုံမပြစ်ထန်လာနိုင်သလိုစစ်ကောင်စီထိန်းချုပ်ထားတဲ့မြို့တော်စစ်တွေနဲ့ကြောက်ဖြူမြို့မှာနေထိုင်ကြတဲ့ဒေသခံတွေအနေနဲ့ AA ထိန်းချုပ်ဒေသတွေကိုအများဆုံးရွှေ့ပြောင်းကြဖို့ AA စီဦးစီးချုပ်ဗိုလ်ချုပ်ထွန်းမြတ်နိုင်ကပြောဆိုထားပါတယ်ကြောက်ဖြူမြို့နယ်မှာဆိုရင်တော့ဒေသခံ90ရာခိုင်နှုန်းလောက်သာမြို့တွင်းမှာကြန့်ရှိတော့တယ်လို့လည်းကြောက်ဖြူဒေသခံတဦးကပြောပါတယ်
။တတ်တော်မွေးနေ့မှာဆိုလို့ရှိရင်ဒီဘုရှောက်ကဒီကြောက်ဖြူနဲ့စစ်တွေကလူတွေကိုဒီထွက်ခွာဖို့အချိန်မီထွက်ခွာပေးဖို့ဆိုပြီးတော့အဲ့လိုမျိုးထောက်ပြန်လာတဲ့အခါကျတော့ဒီကြောက်ဟိုဝရုံသုံးကားပေါ့အဲ့လိုမျိုးထွက်ပြေးနေတာတွေလည်းရှိတယ်ဆိုတော့ဒီစစ်ကောင်စီရဲ့ဒီတကြံကတော့ဘလို့လာမလဲသူတို့ရဲ့ဒီဝန်ထမ်းအတန်းဝန်းတွေနဲ့ပဲဖွင့်ပြမလားဒီဒေသခံတွေပါဝင်မလားဆိုတော့ပြောလို့တော့မရသေးဘူးနော်တေချာတာကတော့ကြောက်မှုမှာတော့ဒေသခံ90ရာခန့်လုံးတော့ပဲရှိတော့တယ်ပေါ့ကျန်တဲ့90ရာခန့်လုံးကလည်းဒီစစ်ကောင်စီရဲ့ဒီ offshore ရဟန်းရားကလူရဲ့အဲ့လိုမျိုးတော့ပြောလို့ရမှာဖြစ်နေပေါ့ဟု
တ်ဒါပြင်စစ်တွေမြို့ပေါ်မှာနေထိုင်တဲ့ဒေသခံအများစုဟာလည်းရတဲ့နီလန်းနဲ့ AA ထိန်းချုပ်ဒေသတွေကိုထွက်ပြေးနေကြသလိုမြို့တွင်းနေထိုင်သူတွေလည်းရှိနေတယ်လို့စစ်တွေမြို့ပေါ်ဒေသခံတဦးကပြောပါတယ်
အိမ်မှာနေတော့ပြုတ်ထွက်ပါရင်ရှိလည်းရှိတယ်မရှိတော့မရှိပါပဲမင်းကတော့အိမ်ထဲမှာနေလို့ကောင်းကောင်းလေးအတိုင်းတိုင်းလေးမှဖုန်းလေးလေးမကောက်ဆိုတော့တော်တော်တကယ်ကြီးမတည်ခိုက်ပါဘူ
းလက်ရှိမှာတော့ရခိုင်ပြည်နယ်ကမြို့နယ်ရှစ်မြို့နယ်ကိုအေအေကတင်ပိုက်ထားနိုင်ပြီးကြံရှိနေသေးတဲ့မြို့နယ်အားလုံးကိုတင်ပိုက်နိုင်ဖို့ထိုးစစ်ဆင်တိုက်ခတ်နေတာဖြစ်တယ်လို့အေအေကထုတ်ပြန်ထားပါတယ်ဘူတီတောင်မောင်တော့နဲ့အမ်းမြို့နယ်တွေမှာလည်းဒီကနေ့အထိနှစ်ဖက်တိုက်ပွဲတွေပြင်းထန်နေပါတယ်ကြံတဲ့တန်တွဲတောင်ကုတ်ကွတ်မန်အောင်ကြောက်ဖြူနဲ့စစ်တွေမျိုးတွေမှာတော့ဒီရက်ပိုင်းနှစ်ဖက်တိုက်ပွဲဖြစ်ပွားတာမရှိပေမဲ့အပြန်အလှန်ပိတ်ဆို့ထားကြပါတယ်ခင်ဗျာ
ဒါကတော့ရခိုင်မှာတကြံကာလအပြည့်မထွက်ကြဘူးအေအေကသတိပေးတဲ့သတင်းကိုစောဝင်းလိုင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်မကြခင်ထုတ်လွှင့်ပေးမဲ့ဒုတိယပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေရှုစားနာဆင်ရဖို့ရှိပါတယ်
ဒီအစီအစဉ်လေးကိုရေဒီယိုရုံမြင့်တန်းကြားလို့ပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ် View မြန်မာပိုင်း YouTube စာမျက်နှာလိပ်စာကတော့ youtube.com/viewbemis ဖြစ်ပါတယ်
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA မြန်မာပိုင်းရဲ့2024ခုနှစ်ဧပြီလ12ရက်တောက်ကြနေညပိုင်းဒုတိယပိုင်းနိုင်ဝက်အစီအစဉ်ဒီမှာတော့အပတ်စဉ်ခန္ဓာတွေကိုတင်ဆက်ပေးမှာပါတူတာဆောင်လင်အမေရိကန်တခွင်နဲ့သိပ္ပံနဲ့ဤပညာခန္ဓာမတိုင်ခင်မှာတော့အမျိုးသမီးခန္ဓာကိုတင်ဆက်ပေးခြင်းပါတယ်ဒီသတင်းပတ်မှာတော့နေကြက်တာကိုအချိန်ပေါင်း20အထိကဘာအနှံ့လိုက်ပြီးတော့ကြီးခဲ့တဲ့အမေရိကန်ကအမျိုးသမီးအကြောင်းကိုတင်ဆက်ထားတဲ့အမျိုးသမီးခန္ဓာကိုတင်ဆက်ပေးခြင်းပါတယ်ရှာရှာပါပါကြုံရခဲ့တဲ့နေအပြစ်ကြက်တာကိုဘဝမှာမမြင်ဘူးတဲ့သူတွေရှိသေးနိုင်ပေမဲ့အမေရိကန်ပြည်ထောင်စုတက်ဆက်ပြည်နယ်ကအမျိုးသမီးတစ်ယောက်ကတော့သူ့ရဲ့ဘဝတက်တန်းတစ်လျှောက်မှာနေအပြစ်ကြက်တာကိုအကျိတ်20မြင်ခဲ့ရပြီးဖြစ်ပါတယ်ဒီလိုမျိုးမြင်ခွင့်ရဖို့သူ့ဘက်ကဘာတွေများစိုက်ထုတ်ပြီးတော့ကြိုးပမ်းခဲ့ရပါသလဲနေကြက်တာကိုမမြင်မနဲ့မနေနိုင်အောင်ဆွဲလန်းနေသူလို့သူ့ကိုယ်သူညှန်းဆိုပြီးတော့ပြောထားတဲ့အသက်63နှစ်အရွယ်လက်တီရှာဖာရာအကြောင်းရိုက်တာသတင်းဆောင်မကိုအခြေခံပြီးတော့ဒီသတင်းမဲ့ရဲ့အမျိုးသမီးခန္ဓာမှာမက်ခင်ဖြူထွေးကစူးစီးတင်ဆက်ထားတာရှူဇာနာဆင်ပါရှင်
There's a path we must choose sometimes. Gotta stand up and fight sometimes.
All right, guys, are we ready?
Yeah! Okay. Who's excited? The eclipse is coming. The eclipse is coming. The eclipse is coming. I've seen 20. 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 Leticia Farah ကမူလတဲ့ကျောင်းသူကျောင်းသားတွေကိုပေးနေတာပါဒါကတော့ဒီနှစ်2024ခုနှစ်ဧပြီလ10ရက်နေ့ကသူနေထိုင်တဲ့ Texas ပြည်နယ်မှာနေအပြည့်ချက်တာကိုမြေခွေရဖို့ရှိနေတဲ့အချိန်နေချက်တဲ့အကြောင်းကိုသူကကလေးငယ်တွေကိုရှင်းပြနေတာပါသူကတော့ကဘာတဝက်နေချက်တဲ့အချိန်ပေါင်း20အထိနေရာအနှံ့သွားပြီးတော့ကြီးခဲ့ပြီးပါပြီကဘာကိုလှည့်ပတ်နေတဲ့လဟာဒီနေ့ကဘာကြားတဲ့တဲ့ကိုရောက်တဲ့အချိန်ကဘာပြေကနေကြည့်တဲ့အခါလကနေကိုဖုံးလွှမ်းသွားတာကို solar eclipse နေချက်တယ်လို့ခေါ်ပါတယ်။ကဘာပြေဘဝကိုကျရောက်တဲ့နေရဲ့အလေးနဲ့လမ်းကြောင်းကိုလကပိတ်ဆို့လိုက်တာကြောင့်ရုတ်တရက်နေကဘက်ကြီးလေးတရာကနေအပေါက်ထိဖြစ်သွားတာကိုနေအပြည့်ချက်တာလို့ခေါ်ကြပါတယ်။ဒီလိုဖြစ်စဉ်ကိုမြင်ရဖို့ကတော့တချို့ဒေသတွေမှာတိရတဲ့ချီဒါမှမဟုတ်ဆဲဆုတဲ့ချီစောက်ကြရပါတယ်။ဒါကြောင့်ကိုတီထိုင်တဲ့ရဲ့ဒေသမှာနေချက်တာကိုတသက်တခါကြုံရဖို့ဆိုရမလွယ်ကူသလိုဘဝမှာနေပြည့်ချက်တာကိုမမြင်ဘူးတဲ့သူတွေအများအပြားရှိပါတယ်။ Leticia Farrell ကတော့နေချက်တာကိုစောက်ပကြည့်ပဲမနေနိုင်သလိုသူ့ဘဝကိုနေချက်တာနဲ့တိုက်တာနေထိုင်သွားဖို့အထိရည်ပတ်ထားတဲ့သူဖြစ်တယ်လို့ပြောပါတယ
်။ It's just such a feeling in my soul that I'm so grateful to be there and so happy to see it.
အဲ့လိုနေရာမျိုးမှာရှိခွင့်ရပြီးတော့မြင်ခွင့်ရတာတိတ်ကိုကျေးဇူးတင်တဲ့ခံစားချက်မျိုးနှလုံးသားကအလိုလိုကိုဖြစ်နေရပါဒီလိုမြင်တွေ့ရတာခံစားရတာကိုသဘောကျဆွေးလန်းနေသလိုပါပဲစက္ကန့်ပိုင်းမိနစ်ပိုင်းလေးပဲဖြစ်ဖြစ်ဒီလိုအချိန်မှာစက်ကြောလာကြီးထဲမှာရှိနေရတာဒီလိုရှိနေတာကိုခံစားရတာကိုပဲနှစ်သက်ဆွေးလန်းနေတာပါနောက်တစ်ချိန်တွေ့ခွင့်ရဖို့လဲကျွန်မကတော့စီစဉ်သွားဦးမှာပဲကျွန်မဘဝကိုနေချက်ချင်းနဲ့ပဲတိုင်းတာသွားမယ်
This is flares from the sun. You know the sun is a big ball of energy in the sky, right? Okay.
ဒီနေ့2024ခုနှစ်ဧပြီလ10ရက်နေ့ကနေချက်ပြီး၄မိနစ်ခွဲလောက်အမောက်ကျသွားတာကိုအမေရိကန်ပြည်သူကနေဒါနဲ့မက္ကဆီကိုနိုင်ငံတွေမှာလူပေါင်းသန်းတဲ့ချီစောက်ကြီးခွဲရခဲ့ပါတယ်။အမေရိကန်ပြည်သူမှာလုံခဲ့တဲ့ခုနှစ်တည်းကနောက်ဆုံးအချိန်နေချက်ခဲ့တော့ကထက်အခုဒီချိန်အမောက်ကျတာကပိုကျပါတယ်။ကျုံတော့ကျုံခဲ့အခွင့်အရေးကိုလူတိုင်းတွေ့ပြီးခံစားရစေချင်တယ်လို့ဖေရကပြောပါတယ်။
So the motto is no child left inside. So that's why
Jamaica Sangbok ka be klei ma da go me. Yin bu de tu ma shi. Lo ma na da na thong ne tu ri shi de niya ri ma. Ni jet de go twa pi yo pyo ma de. De ka di chang go lu ri po pi yo ti la bo ne sha sha pa pa myin twei kwe ya me a chein kha cha yin da go tu ru le lut ma song shong ya si bo ba be.
ဧပြီလ10ရက်နေ့ကနေပြည့်ချက်တာကိုဖာရန်ဒီထိုင်တဲ့ Texas ပြည်ထဲကနေအကောင်းဆုံးပြေခဲ့ရတာပါကျုံနောက်ကျုံခဲ့အခွင့်အရေးမှုမိသားစုတွေမိတ်ဆွေတငယ်ချင်းတွေစုဝေးပြီးတော့ကြည်ကြတာတချို့နေချက်တာကိုမြင်ခွင့်မရတဲ့ပြည်နယ်ကလူတွေဆိုရင်လည်းမြင်နိုင်တဲ့နေရာအထိဒီကူးတကန်လာကြည့်ကြတာတွေကိုလှုပ်ကြတဲ့အချိန်မျိုးဖြစ်ပါတယ်ဖယ်ရယ်ကတော့သူ့ဘဝမှာ နေချက်တာကိုမြင်ရဖို့အတွက်ခရီးရှင်နေပြီးတကူးတကန်လိုက်ကြည့်ခဲ့တဲ့အချိန်တွေကမနေတော့ပါဘူး။ကမ္ဘာနေရာဘယ်ဒီသားမှာပဲဖြစ်ဖြစ်နေချက်တဲ့နေရာကိုသူရအောင်သွားခဲ့တယ်လို့ဂုံယူပြီးပြောတတ်ပါတယ
်။ So my first one in North America was the 1991. My second one in North America.
နေချက်တာကိုပထမဆုံးကျွန်မတွေ့ဘူးတာက1992ခုနှစ်တုန်းကမြောက်အမေရိကမှာပါ။ဒုတိယအချိန်ကတော့2019ခုနှစ်အဲ့ဒါလေဒီမြောက်အမေရိကတိုက်မှာပဲဆိုတော့အခုတစ်ချိန်ကတော့ဒီမှာမြင်ရတာတတိယမြောက်ပေါ့ဥရောပမှာတော့တစ်ချိန်သွားကြည့်ဘူးတယ်ပြီးတော့အာဖရိကမှာက2ချိန်ဩစတြေးလျမှာ3ချိန်အန်တာတိကကိုသွားပြီးတော့ကြည့်ခဲ့တာက2ချိန်အာရှမှာ3ချိန်အင်ဒိုနီးရှားကိုအာရှနဲ့ထည့်ရမယ်ထင်တယ်အဲ့ဒါလေတစ်ချိန်ပါမယ်အခုပြောနေရတာအချိန်20ပြည့်ပြီလားတော့မသိဘူးအိုးဘယ်ဟုတ်အောင်မလဲသမုဒ္ဒရာကြီးနှစ်ခုလောက်ကနေလဲကြည့်ခဲ့ဘူးတယ်Atlantic သမုဒ္ဒရာတွေကနေ Pacific သမုဒ္ဒရာအလဲကနေလဲနေချက်တာတွေကိုကြည့်ဘူးတယ်။ကုန်းမြေပေါ်ကကြီးပဲကြည့်ခဲ့ဘူးတာမဟုတ်ဘူး
။ဘဝမှာအကြောင်းမျိုးမျိုးကြောင့်အခက်ခဲဆုံးအခြေအနေတွေနဲ့ရင်ဆိုင်ရတဲ့အချိန်မျိုးမှာတော့မှနေချက်တာကိုသူကတော့ရအောင်သွားကြည့်ခဲ့တဲ့သူပါ။
I have had a couple things in my life that were kind of challenges. One is when my first husband died in 2010.
ကျမဘဝမှာစိန်ခေါ်မှုလို့ပြောရမယ့်အခြေအနေနှစ်ချိန်လောက်ကြုံခဲ့ရတယ်။တခုက2010တုန်းကကျမအမျိုးသားဆုံးသွားတဲ့အချိန်ပေါ့။အဲ့ဒီနှစ်ဇွန်လမှာသူဆုံးတာပါ။အဲ့ဒီနှစ်တုန်းကတောင်အမေရိကမှာနေအပြည့်ကျက်တာကိုတွေ့ခွင့်ရမယ့်အချိန်။ဒါပေမဲ့သူ့ကျမကြီးအတွက်လုံပန်းနေရတော့အဲ့ကိုသွားဖို့အတွက်လေရင်လက်မှတ်ကြိုးပြီးတော့ဝယ်တာလဲဘာမှမလုပ်နိုင်ခဲ့ဘူး။နောက်တော့သူဆုံးသွားပါတယ်။သူနဲ့အတူသူ့အိမ်မဲတွေလည်းဆုံးပါသွားပြီလို့တွေးမိတယ်။ဆရာကျမရောကျမအိမ်မက်တွေဒီအတိုင်းပဲဆုံးရှုံးပြစ်လိုက်မှာလားကျမအဆုံးရှုံးမခံဘူးလို့စဉ်းစားလိုက်ပြီးတော့အဲ့2010တုန်းကလေနေချက်တာကိုကျမတယောက်ထဲရအောင်မိုးသွားကြည့်ခဲ့တယ
်အခုဆိုရင်နေချက်တာကိုအချိန်20သူတွေ့ခဲ့ရပြီပါပြီနောက်ထပ်နေချက်မဲ့အချိန်တွေကိုလည်းသူလေ့လာမှတ်သားထားပြီးအသက်ရှင်နေတဲ့ရွေးကတော့ရအောင်သွားကြည့်ဖို့လည်းစီစဉ်ထားပါတယ
် Well this is my vision board for my lifeI want to see
ဒါတော့ကျမဖြစ်ချင်တဲ့ရည်မှန်းချက်တွေကိုဖော်ပြထားတဲ့ပုံပြကြီးပေါ့ကမ္ဘာမြေမျက်နှာပြင်ပေါ်ကနေနေချက်တဲ့အချိန်တိုင်းကိုကျမမြင်တွေ့ခွင့်ရခြင်းနဲ့ဆိုတော့2010ကနေ2060အထိနေချက်မဲ့အချိန်တွေကိုဒီမှာမြေပုံနဲ့ပြထားတယ်ဒါကိုအခုရောနောင်ရောမကြာခဏပြန်ပြီးတော့လေ့လာတယ်ဒီတစ်ချိန်တော့ကြည့်ခဲ့ပြီးပြီဘယ်ဟာကတော့နောက်တစ်ချိန်ကြည့်ဖို့စောင့်ရမယ်ဆိုတာမျိုးပေါ့
နေချက်တာကိုလိုက်ကြည့်ဖို့ဘလောက်အထိဆွဲလန်းတယ်လဲဆိုရင်တော့သူချစ်ရတဲ့သူ့ရဲ့ဒီလက်ရှိခင်ပိုးကိုတော့ဦးစားပေးထိတ်ဆုံးနေရမှာမထားနိုင်တဲ့အထီးပါပဲလို့လဲဖာရက်ကပြောပါတယ်
။ So he's right now the center of my life except for eclipses. I did put
the ချစ်တာကလွဲလို့ကျန်တဲ့အရာအားလုံးမှာတော့သူဟာကျမဘဝရဲ့အထီးကရှည်ဆုံးနေရမှာရှိပါတယ်။နေချက်တာကိုတော့သူထည့်ပိုးပြီးတော့အရေးကြီးတဲ့ဦးစားပေးနေရမှာထားရုံပဲ
။ပထမခင်ပိုးဆုံးပါသွားခဲ့ပြီးတဲ့နောက်ထပ်လက်တွဲပေါ်တယောက်ရှာတဲ့အချိန်မှာလဲသူကနေချက်တာကိုလိုက်ကြည့်ဖို့အယူမှုခုံမိသူတယောက်ဆိုတာကိုကြိုပြီးတော့ပြောခဲ့ပါတယ်။သူအဲ့လိုဖြစ်နေတာကိုနားလည်နိုင်တဲ့သူ၊သူနဲ့အတူလိုက်ပါခံစားပေးနိုင်တဲ့သူကိုကန့်ကောက်ထောက်ပါစွာနဲ့ရှာတွေ့ခဲ့တယ်လို့လည်းဖဲရာကပြောပါတယ်
။ After my first husband passed, I put myself on eHarmony a year later. And on my eHarmony profile,
ပထမအမျိုးသားကွယ်လွန်ပြီးတော့ eHarmony site ပေါ်မှာကျမတစ်နှစ်လောက်လက်တွဲပေါ်ရှာခဲ့ပါတယ်။ကျမကိုကျမလည်းကျမနောက်ဆုံးသေးတဲ့နေ့အထိကဘာမြေပြင်ပေါ်ကနေနေချက်တဲ့အချိန်တိုင်းကိုမြင်တွေ့သွားခြင်းတဲ့သူဖြစ်တယ်လို့အဲ့ဒီမှာရေးတင်ထားပါတယ်။နောက်ထပ်တွေ့မယ်လက်တွဲပေါ်ကဘလူးဖြစ်မလဲဆိုတာတော့ကျမလည်းမသိနိုင်ဘူးလေ။ဒီတော့ကိုအကြောင်းကိုအဲ့လိုပဲဖော်ပြခဲ့တယ်။ပြီးတော့ကျမသိလိုက်တာကလူတော်များများဒါကိုမခံစားတတ်တဲ့သူတွေပေါ့ကျမကိုစိတ်မနှံ့ဘူးလို့ထင်ကြတာပဲခံစားမှုတွေသူတချို့ကြတော့လေနေချက်တိုင်းလိုက်ကြည့်ဖို့ပေးဆက်ရတဲ့အခြေအနေငွေကုန်ကြီးကြဒါတွေကိုတီတော့အနာမကတ်ချင်ကြဘူးဒါပေမဲ့ဒန်နီယယ်ကတော့ကျမအကြောင်းကိုအွန်လိုင်းပေါ်မှာဖတ်ကျမတင်ထားတဲ့ဗီဒီယိုတွေကိုကြည့်ပြီးတော့ကျမကိုသဘောကျတဲ့အကြောင်းပြောလာတယ်ကျမကိုဆက်သွယ်လာတယ်ဒီတော့အဲ့ဒီကလေးကကျမတို့အတူတူရှိလာတာဟာအခုချိန်ထိပါပဲ
2024 April 8ရက်ကတော့သူတို့စနီးပေါင်နဲ့ဝေးဝေးလည်လည်ခီးထွက်ဆရာမလို့ပဲ Texas ပြည်နယ်ထဲမှာပဲပြပဆုံးချိန်နေချက်တာကိုကြီးခဲ့ကြတာပါအရင်တော့ကတော့နေချက်တဲ့နိုင်ငံတွေကိုလေရင်အစစ်စစ်စီးကုန်းတံရေတံဖြတ်ပြီးတော့သွားခဲ့ရတာပါနေချက်တာကိုမြင်ရဖို့သိပ္ပံပညာရှင်တယောက်ဖြစ်ဖို့မလိုပေမဲ့လည်းဒီပညာဖွံ့ဖြိုးမှုသိပ္ပံရှိခဲ့အခြေတွေတော့ကတာဘဲလူတွေအထွတ်မှာနေချက်တာကိုခက်ခက်ခဲခဲတွက်ချက်ကြီးခဲ့ရတာလို့လည်းဖာရက်ကပြောပါတယ်
You know, you don't have to be I'm not a scientist, but I love science. I love what it does for us.
ဒါ ውጪ ဘို့သိပ္ပံပညာရှင်တယောက်ဖြစ်ဖို့မလိုပါဘူး။ကျမလည်းသိပ္ပံပညာရှင်မဟုတ်ဘူးလေ။ဒါပေမဲ့သိပ္ပံပညာကိုတော့ကျမနှစ်သက်ပါတယ်။ တိတ်ပက်နေကြတွက်ချက်မှုတွေကိုသဘောကျတယ်။တက်ကဆစ်ပြည်နယ်မှာနောက်ဆုံးနေကျခဲ့တဲ့1888ခုနှစ်တုန်းကအချက်လက်တွေကိုပြန်ကြည့်ရင်နေကျမဲ့အချိန်ကို geometry သင်္ချာနဲ့ sextant တွေကိုသုံးပြီးတော့ကျယ်ရီရဲ့တည်နေရာတွေကိုလိုက်ပြီးတော့တွက်ချက်ခဲ့ကြတာပါ။အဲ့ဒါတွေကိုကျွန်မသဘောကျတယ်။အခုကတော့ဖုန်းကြည့်ပြီးတော့နေကျတဲ့အချိန်ကိုပြောနိုင်တာပေါ့လေ။ဒီလိုနီးပညာတိုးတက်လာတာကိုလည်းကြိုက်ပါတယ်။အခုဆိုရင်နေကျတာကိုမြင်ရဖို့1990ခုနှစ်လောက်တုန်းကလောက်မခက်ခဲတော့ဘူး။နီးပညာကြောင့်အလုံးကပိုးပြီးတော့လွယ်ကူသွားပါတယ်
။နေကျတာကိုမြင်ရဖို့ယူသွတ်တဲ့ဖားတဲ့အတွက်လောက်လောက်ပြည့်တစ်တွေအတွေ့ဘယ်ဒီဟာဘယ်ဒီသားပါဘယ်အချိန်နေကျပဲဆိုတာတွေကိုပတ်သားထားပြီးပြည့်တွေ့ခွင့်ရဖို့ကိုလည်းပြစ်ထားတဲ့သူပါ။သူသာအသက်103နှစ်အထိနေခွင့်ရမယ်ဆိုရင်ကမ္ဘာပေါ်မှာနောက်ထပ်နေကျတာကိုအချိန်30လောက်ထပ်ပြည့်ခွင့်ရအောင်ပါပါ။အဲ့ဒီလိုပြည့်ခွင့်ရဖို့အချိန်အားလူအားဝေးအားအများကြီးစိုက်ထုတ်ရအောင်ပါဖြစ်တယ်လို့သူရည်မှန်းတဲ့အတိုင်းသာဖြစ်လာရင်တော့သူဟာနေကျတာကိုအချိန်90အထိကြီးခွင့်ရပဲထူးထူးခြားခြားအမျိုးသမီးဖြစ်လာလိမ့်မယ်ဆိုတော့ကိုကြေပြရေးဒီသတင်းပံအမျိုးသမီးကလေးကိုဒီပါပဲရတာဝယ်ပြုပါရှင်စမကီလူထွေးပါနောက်တော့ပါပြန်ဆုံပါဦးပဲရှင်
နေကျတာကိုအကျိတ်20အထိကဘာအနှံ့လိုက်ပြီးတော့ကြီးခဲ့တဲ့အမေရိကန်ပြည်ထောင်စုတက္ကသပြည်နယ်ကအမျိုးသမီးအကြောင်းကိုမက်ခင်ဖြူထွေးကတင်ဆက်ပေးခဲ့တဲ့အမျိုးသမီးခန္ဓာပါရှင်အခုဆက်ပြီးတော့သုတဆောင်လေအမေရိကန်တခွင်အစီအစဉ်ကိုတင်ဆက်ပေးကြပါတယ်အမေရိကန်ပြည်ထောင်စုရဲ့အထက်တန်းအကြောင်းတွေမှာမိခင်ဘာသာစကားကိုတင်ကြားပေးတာကတော့ပြည်နယ်73ပြည်နယ်နောက်ပြီးတော့ဝါရှင်တန် DC ဖြစ်ပါတယ်သက်ဆိုင်ရာလူမျိုးအလိုက်မိခင်ဘာသာစကားကိုတင် जा ပေးတဲ့အထက်မှာမင်းနီဆိုတာပြည်နယ်မှာလည်းကရင်ဘာသာနဲ့တင် जा ပေးမယ့်အစီအစဉ်ပါဝင်လာပါတယ်။သုတဆောင်လေအမေရိကန်တခွင်အစီအစဉ်မှာဒီတာဝန်ရှိတဲ့သူတွေကိုဆက်သွယ်မေးမြန်းပြီးကိုအောင်အောင်တင်ပြပေးထားပါတယ
်။မင်းနီဆိုတာပြည်နယ်မြို့တော်စိန်ဘောကထက်တန်းကျောင်းတွေမှာကရင်ဘာသာစကားစတင်တင် जा ပေးတော့မှာပါ။လွန်ခဲ့တဲ့6နှစ်ကျော်ကာလကလေးကမိခင်ဘာသာစကားတင် जा နိုင်မှုစီစဉ်ခဲ့တာဖြစ်ပြီးခုခါတင် जा ပေးနိုင်မဲ့ဆရာဆရာမတွေရှိလာတာကြောင့်လာမယ့်စတင်နှစ်ဩဂုတ်လကုန်ပိုင်းစောင်းဦးရာသီကစလို့ကရင်ဘာသာစကားစတင်တင် जा ပေးတော့မှာပါ။
အများအပြားတော့ဒီကျောင်းဆက်ဆရာမတွေဟိုတက္ကသစကမှာကြီးတာရတယ်နော်။အများအပြားတက္ကသစကမှာကြီးတဲ့အခါကျတော့ကင်းစာကျောင်းရှင်ရတယ်။နောက်ပြီးကင်းဟောစာကင်းစကားကင်းစာကျောင်းရှင်တားရခကြတော့ဟိုစားဒီတိတ်ခက်ခက်မရှိပါဘူးเนาะဒီမှာနောက်ဒီမှာရောက်လာတော့အခါကျတော့တို့ဟိုစားကြောင်းတက်ကိုကြောင်းတက်ခွင့်ရတယ်เนาะကြောင်းတက်တယ်နောက်ပြီးတော့တက်တူတက်တယ်တက်ပြီးတော့ဟိုစားဒီတို့ဖွဲ့ရပါရနောက်ပြီးတော့ဟိုစားကြောင်းဆရာဟိုစားလိုင်စင်တစ်ခါပြန်ပြေအမရခကြတော့ကျွန်တော်တို့အဆင်ပြေတာပါเนาะ
စိတ်ပေါ်မှာကရင်ကျောင်းသူကျောင်းသားဥယျာဉ်2600လောက်နဲ့ပညာရေးဝန်ထမ်းဥယျာဉ်30လောက်ရှိမယ်လို့ဆိုပါရယ်လွန်ခဲ့တဲ့နှစ်တွေအတွင်းမှာတော့မိခင်ဘာသာစကားတင် जा ဖို့စီယုံခဲ့ကြတာပါကရင်ကျောင်းသားမိဘအသင်းကို2013ခုနှစ်လောက်မှာစတင်ဖွဲ့စည်းခဲ့ပါရယ
်ကျောင်းသားမိဘတွေကျောင်းသားတွေကိုကျောင်းလုံးကျောင်းသားတွေဟောစာကျွန်တော်တို့သူတို့ဒီကရင်စာတင်ဖို့ကျွန်တော်တိုက်တွန်းလဲဆွေနှိုးဆော်ရပါတော့နော်သူတို့ဟောစာဒီအဲ့ဒီဟိုစားကင်းစားတင်ဖို့အတွက်ကျွန်တော်တို့တိုက်တွန်းလို့လို့ဆိုရတယ်ဟိုစားအားပေးရပါတော့အဲသူတို့ဟိုစားဒီကင်းစားပါတာကိုဟိုစားများများယူမှာပဲကျွန်တော်တို့လက်ဒီစာဒီ subject ဆီရှေဟိုစားကျောင်းမှာဟိုစားပါတာရတဲ့ခုအနေနဲ့ရှိဖို့ကျွန်တော်တို့ဟိုစားလုပ်လို့ရပါတယ်နော်အေးပါကျွန်တော်တို့ဒီမှာဟိုစားကျောင်းသမီးပဲအစည်းအဝေးအနေနဲ့ဟိုစားဒီလာဇင်စီဝရှိတာပေါ့နော်ကျောင်းသားပြီးတော့ကျောင်းသားတွေဖိတ်ခေါ်တယ်မိဘတွေဖိတ်ခေါ်ပြီးတော့ကျွန်တော်ရှင်းပြတယ်ပြောပြတယ်ကျွန်တော်ဘယ်လိုကြိုးစားခဲ့လဲအခက်အခဲလို့ရှိတယ်ခက်ခဲတော့ဟောစာကြော်လာနေမှုကျွန်တော်တို့ဟောစာဖလာအားဆိုင်တယ်ပေါ့နော်အဲ့လိုမျိုးဟောစာနောက်ပြီးတော့ဥပမာဒီအခုဖြစ်လာပြီးလောက်လို့ရပြီးဟောစာသူတို့အတိမပြီးသူတို့စိတ်ကိုရှိပြီးအဲ့ဒီချင်းအဲ့ဒီအခြေအနေတိဒီချင်းနေကြရရတဲ့ခါကျတော့ဟိုစားကျွန်တော်တို့ဟိုစားသူတို့ကျောင်းသားမိဘတွေဖြစ်ကျောင်းသားတွေဖြစ်ဟိုစားတိုက်တွန်းလို့ဆိုတာပေါ့နော်နောက်တော့ကျွန်တော်တို့ဒီကင်းစကားကင်းပါတာဟိုစားဒီကျွန်တော်တို့တင်မပဲကျွန်တော်တို့ဟိုစားနောက်ဟိုစားမြူဇစ်တွေဟိုစားကျွန်တော်တို့ရယူရင်ကြီးမှုစပ်ပြီးပါတာစကားကိုဟိုစားဒီနိုင်ငံမှာဟိုစားပြန်ဝင်တော့ဟိုစားပြောပြောမလဲထိတ်သိမ်းလို့ရမယ်နောက်တော့ဟိုစားတူတက်မှုရှိအောင်ဟိုစား လုပ်လို့ရအောင်ပေါ့နော်အဲ့လိုမျိုးပေါ့နော
်အခုလိုကိုပိုင်းဘာသာစကားသင်ကြားနိုင်ဖို့အဓိကရင်ဆိုင်ခဲ့ရတဲ့အခက်အခဲတွေကို George တော်မူကအခုလိုပြောပြပါရယ
်အဓိကအကြီးဆုံးအခက်အခဲကဟောစာဒီဆရာဆရာမအခက်အခဲပေါ့နော်ဆရာဆရာမဟောစာဒီကျွန်တော်တို့ community ထဲမှာဟောစာဆရာဆရာမရှိတဲ့ကြာအဲ့ဒါအခက်အခဲအကြီးဆုံးပေါ့နော်နောက်ပြီးတော့အခက်နောက်တစ်ခုအခက်အခဲတစ်ခုကကြာတော့ဟောစာဒီကျွန်တော်တို့ school district ပေါ့နော်ကျွန်တော်တို့အဲ့ဒီဟောစာပြည်ရဲ့ဌာနနေပြီးတော့ကျွန်တော်တို့ဟောစာဒီပါတာရတစ်ခုအနေနဲ့သတ်မှတ်ပြီးတော့ဟောစာသင်ယူဖို့အတွက်အကောင့်ချရှိတယ်နော်အဲ့ဒီအကောင့်ချဒီအကောင့်ချရှိတဲ့ခါကျတော့သူတို့ဝင်တဲ့ဟောစာတုံးအပေးရပေါ့နော်သူတို့ဟောစာဒီတုံးအပေးရသူတို့စီမှာတတ်တောင်းပေါ့နော်အဲ့ဒါလည်းအခက်အခဲရှိတာပေါ့နော်ကျွန်တော်တို့ဟောစာ music theory ကိုကျင်းစကားကျင်းပါတာဟောစာသင်ကြားပေးစီရင်တော့နော်အဲ့ဒါဟောစာအဲ့ဒါကိုဟောစာကျွန်တော်တို့ဟောစာဒီအထောက်ကူပြုမယ်အထောက်ပံ့မယ်ဟောစာပံ့ပိုးမယ်ကုညီမဆိုရှင်တော့ကျွန်တော်တို့အတွက်ဟောစာကျွန်တော်တို့ community အတွက်လည်းအကျိုးရှိမယ်နောက်ပြီးတော့ဒီမှာတခြား community အတွက်လည်းအကျိုးရှိအောင်ပေါ့နော်ဟောစာ American ဟောစာဒီ community ခုလုံးတက်ပေါ့
ဆာခူရှိဇန်ဟာ Minnesota ပြည်နယ်ပညာရေးဝန်ထမ်းတဦးပါ2020ခုနှစ်ကစပြီးတော့ Minnesota Asian Pacific Council ဘုတ်အဖွဲ့ဝင်လည်းဖြစ်ပါတယ်ပြည်နယ်အတွင်းကအာရှနယ်ဘွားတွေအရေးဆောင်ရွက်ဖို့ပြည်နယ်အုပ်ချုပ်ရေးမှူးတင်မော့စ်ကခန့်အပ်ထားသူလည်းဖြစ်ပါတယ်မိခင်ဘာသာစကားသင်ကြားဖို့ဘာကြောင့်အရေးကြီးကြောင်းကိုစာခူရှိဇန်ကအခုလိုရှင်းပြပါတယ
် because I am a parent in St. Paul's school
ကျမလည်းမိဘတယောက်ပါကိုကလေးကကရင်စကားမပြောဘဲကြီးပြင်းလာတာကိုမြင်ရတယ်လို့ကိုရိုင်းကလည်းပညာတတ်တွေဖြစ်ဖို့အရေးဆောင်ရွက်သူလည်းဖြစ်တာကြောင့်ကရင်အတိုင်းဝိုင်းအတွင်းကျောင်းသားတွေအတွက်ဦးစားပေးစဉ်းစားပါတယ်ဒါကြောင့်မြန်မာပြည်ကသာမကတခြားအရှိတောင်အာရှအတိုင်းဝိုင်းကသူတွေနဲ့ပါပူးပေါင်းဆောင်ရွက်ပါတယ်သူတို့ကလည်းဒီရောက်တဲ့အခါမှာသူတို့ဘာသာစကားသင်ကြားနိုင်ဖို့လှုပ်ဆော်စီရင်ခဲ့တာတွေကိုတွေ့ရပါတယ်အဲ့ဒီနောက်ကျမတို့လည်းသူတို့နည်းကိုအတူယူပြီးတော့လိုက်လုပ်ခဲ့ပါတယ်ကျမအတွက်တော့ဒါကအရေးကြီးတဲ့အလုပ်ထုတ်ပါကျမကစိန်ဘောကျောင်းတွေအတွက်အင်္ဂလိပ်စကားအပြင်တခြားဘာသာစကားပြောတဲ့ပညာရေးအစီအစဉ်တွေရေးဆွဲသူလည်းဖြစ်တော့အခုကရင်ဘာသာစကားသင်ကြားမယ့်အစီအစဉ်ဟာကျမလုပ်ရမယ့်တာဝန်လည်းဖြစ်နေတာပ
ါဘာသာစကားသင်ကြားဖို့အတွက်ရမုံငွေကိုစိန်ဘောအခြေခံပညာကျောင်းအသုံးစရိတ်ထဲကနေပဲခွဲရန်ချမှတ်ပေးတာပါသင်ကန်းစာတွေဘလို့ရေးဆွဲလဲဆိုတာနဲ့ပတ်သက်ပြီးတော့အခုလိုပြောပါရစေ
First of all, we'd like to talk about how we create it.
နေဆက်ဒေတာကကရင်ပညာရေးဌာနကသူတွေနဲ့တွေ့ဆုံပြီးတော့ကျမတို့တင်ယူညွှန်တန်းသူတို့တင်ယူညွှန်တန်းတွေကိုဖလှယ်ခဲ့ရပါတယ်။ဒါပေမဲ့လည်းစိန်ပေါ်မှာမနီဆိုတာပညာရေးဌာနကစံလန်းညွန်ချက်တွေကိုလိုက်နာရပါတယ်။ဒါကြောင့် level 1မှာကရင်ဘာသာစကားမပြောတတ်မရေးတတ်သူတွေကိုသင်ပေးမှာဖြစ်ပြီးတော့ level 2မှာကရင်စကားပြောတဲ့သူတွေကိုမုံမှန်သင်ကြားပေးမှာပါ။တင်ယိုးညွှန်းနှံကတော့စိန်ပေါ် district ကချမှတ်ထားတဲ့စံတိုင်းပါပဲ။စိန်ပေါ်မှာကရင်ဘာသာစကားတွေမကပဲမုံ Spanish ဘာသာစကားတွေကိုလည်းသင်ကြားပေးနေတာပါ။
မြန်မာနိုင်ငံမှာစစ်တပ်နဲ့စစ်ဘုတ်ချုပ်ဟောင်းတွေဦးဆောင်တဲ့အရက်သားပါတီတွေကအုပ်ချုပ်တဲ့ကာလတစ်လျှောက်လုံးမှာမြန်မာစာကလွဲလို့တခြားဘာသာစကားတွေသင်ကြားပေးတာကိုပြင်းပြင်းထန်ထန်တားဆီးထားတာပါအမေရိကမှာရွှေ့ပြောင်းအခြေချပြီးတဲ့နောက်အခုလိုကို့မိခင်ဘာသာစကားသင်ကြားခွင့်ရတဲ့အပေါ်ကျေနပ်မိကြသူကအခုလိုပြောပါတယ
် I feel so very proud because our language is so important
ကျမတို့အလွန်ဂုဏ်ယူပါတယ်ကျမတို့ဘာသာစကားဟာကိုယ်လူမှုအတိုင်းဝိုင်းအတွက်အလွန်အရေးကြီးပါတယ်။ကျမတို့ဆိုရင်ကိုယ့်ဘာသာစကားကိုဖျားเจ้าတွေမှာပဲသင်ခဲ့ရတာပါ။ကရင်ဘာသာစကားကိုမသင်ကြားနိုင်အောင်နှစ်ပေါင်း60လောက်ပြိပင်ခံခဲ့ရပါတယ်။ America Minnesota ကစိန်ပေါ်เจ้าမှာဆိုရင်ပထမဆုံးအနေနဲ့ကရင်ဘာသာစကားကိုသင်ကြားနိုင်တော့မှာကြောင့်ဒီအချိန်ဟာကျမတို့လူအဖွဲ့အစည်းအတွက်ဂုဏ်ယူစရာပါပဲ။
ကရင်ဘာသာစကားကိုစိန်ပေါ်အထက်တန်းเจ้า၄เจ้าမှာအတန်းတက်သင်ယူနိုင်မှာဖြစ်သလိုonline အတန်းတွေကိုတော့စိန်ပေါ်အထက်တန်းကျောင်းနေမီမှာရှိသူတွေအလုံးတက်ရောက်နိုင်မှာပါလေးလာစမ်းစစ်ချက်တွေအရဆိုရင်ဘာသာစကားတစ်မျိုးမကပြောသူတွေဟာစာတင်ကြားရမှာပိုထက်မြက်တယ်လို့ဆိုပါတယ်ဒါကြောင့်အခုလိုမိခင်ဘာသာစကားကိုသင်ကြားတာကနေပညာရေးဘက်မှာပိုထူးချွန်သူတွေငွေထုတ်ပေးဖို့အထောက်အကူပြုရရောက်ဖို့လဲမျှော်လင့်နေကြပါတယ်ခင်ဗျာ
အမေရိကန်မင်းနီဆိုတာမှာကရင်ဘာသာစကားသင်တဲ့ကျောင်းဖွင့်လင်းမယ့်အကြောင်းသုတဆောင်လင်းအမေရိကန်တခွင်အစီအစဉ်မှာကိုအောင်တင်ဆက်ထားတာကိုထပ်ဆင့်ပြန်ပြီးတော့ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့သိပ္ပံနဲ့နည်းပညာခန္ဓာကိုတင်ဆက်ပေးခြင်းပါတယ်ဒီသတင်းပတ်မှာတော့ Cover Fiber အကြောင်းကိုပြောပြပေးထားပါတယ် ပေါ်ပါပြီးတော့တမဏိထက်သုံးစခိုင်ခန့်တယ်လို့တန်ကြီးလက်မတက်တဲ့ကာဗွန်ဖိုင်ဘာဟာပါလွာတဲ့ပုံဆောင်ခဲမြင်နေပါတဲ့ပိုလီမာဖြစ်ပါတယ်ကာဗွန်အဓိကပါဝင်တဲ့ပလတ်စတစ်တစ်မျိုးလည်းဖြစ်ပါတယ်သူကလူတွေကိုတော်တော်လေးအကျိုးပြုနိုင်တဲ့အတွက်အနာဂတ်မှာအဓိကနေရာယူလာမယ့်ပစ္စည်းလို့ဓာတုဗေဒပညာရှင်ဒေါက်တာခင်မောင်ညိုကပြောပါတယ်ဒေါက်ခင်မျိုးသက်မေးမြန်းပြီးတော့ဒီသတင်းပတ်ရဲ့သိပ္ပံနဲ့နည်းပညာကဏ္ဍမှာတင်ဆက်ပေးထားပါတယ်
27ရာစုနှစ်ထဲမှာတော်တော်လူသုံးများလာတဲ့ကာဗွန်ဖိုင်ဘာနဲ့ပတ်သက်ပြီးသိကြလို့ပါဆရာကာဗွန်ဖိုင်ဘာဆိုတာဘာလဲပြောပြသေးလဲဆရာ
ကာဗွန်ဆိုတာမီးသွေးကနေရတာဟာဒီအော်ရင်းမှာကြောက်မီးသွေးတို့ဂရက်ဖိုက်တို့ဘာလို့ရှိတော့ပေါ့သို့တော်လည်းဒီကာဗွန်အဆစ်ပေါ့ဒီအပုပ်အဲ့ဒီကနေစပြီးတော့ပြုတ်လို့တဲ့ပိုလီမာလုပ်လိုက်တယ်ပိုလီမာဆိုတာကပလတ်စတစ်လိုမျိုးပါပဲအဲ့ plastic polymer ကို composite ဆိုတော့ကျွန်တော်တို့ခိုင်မာအောင်ပြုပြင်ပြီးတော့ကာဗွန်အဓိကပါတဲ့ fiber ကိုတုံးပါတယ်အဲ့ဒီမှာဆိုတော့တကယ်တကယ်တော့ကျွန်တော်တို့သိပ္ပံကြီးကြကြပြောရင်တော့ acrylonitrile ပေါ့ acrylonitrile လို့ခေါ်ပါတယ်အဲ့ဒီ polymer ဆိုတာ polymer ဆိုကျွန်တော်ပြောတဲ့အတိုင်း plastic ပါပဲအဲ့ဒီ plastic နဲ့ပစ္စည်းကြီးတစ်ခုဖြစ်အောင်ကာဗွန်နဲ့လုပ်လို့ရတယ်ကာဗွန်နဲ့ရှိတယ်အပြားတွေလုပ်လို့ရတယ်အချောင်းတွေလုပ်လို့ရတယ်ဒါကြောင့်သူ့ကိုဆောက်လို့ရေးမှအများကြီးတုံးလာတဲ့နာပါဟု
တ်ဘာဖြစ်လို့ဒီလောက်အတုံးများလာတာလဲဆရာသူကဘာ
အတုံးတကယ်တော့တကယ်တကယ်တော့သူကဆောက်လို့ရေးပစ္စည်းပေါ့လေဆောက်လို့ရေးပစ္စည်းဆိုတော့သူကအမတန်ပေါ့ပါပြီးတော့ပေါ့ပါတယ်လောက်သူကလည်းခိုင်ပါပဲဥပမာဖြင့်တမဏိထက်အများကြီးပေါ့ပြီးတော့သုံးဆလောက်သူကပို့ခိုင်းပါလားကြန့်ခိုင်းမှုရှိတာပေါ့အဲ့တော့သူကပို့ကောင်းတာပေါ့ပါတဲ့အတွက်လေးနံပါတ်သုံးလို့ရတယ်ပြီးတော့ကာဗွန်ဖြစ်တဲ့အတွက်တန်ကြီးမတက်သူကကာဗွန်ဆိုတာအများအား reducing agent လို့ကျွန်တော်တို့ခေါ်ပါလေဓာတ်တိုးကာကွယ်တဲ့ဟာဓာတ်တိုးရဲ့ဆိုတာတန်ကြီးတက်တာပဲဟောတန်ကြီးတက်တာလည်းမရှိဘူးဓာတ်တိုးကာကွယ်တယ်နောက်တစ်ခုကပေါ့ပါတဲ့အပြင်ကိုသူကအဲ့တော့အပူကြတော့လဲခံနိုင်တယ်အပူကိုကာကွယ်တယ်အပူတွေကိုမဝင်လာနိုင်ဘူးအေးကိုလည်းကာကွယ်တယ်ဒါကြောင့်သူ့ကိုလေးရေကိုယ်ပြည်ဒီမှာတုံးဖို့အများကြီးဟောအတွေ့အကြုံရပြောကြတာပေါ့လေသို့တော်လည်းတုံးဖြစ်တာတော့ဒီ27ရာစုစမ်းပိုင်းပေါ်မှာ20ရာစုအကုန်ပေါ်မှာတုံးဖြစ်ပါလေ
ဒီကာဗွန်ဖိုင်ဘာဘယ်တော့မှဆက်ပြီးတွေ့တာပါလဲဆရာ
သူက1800ပြည့်နှစ်အလွန်ကလေးကအမတန်နာမည်ရှိတဲ့သိပ္ပံပညာရှင်တီထွင်ပါရကူသောမတ်စ်အဒီဆင်ကတွေ့တယ်ပြောတာပဲသူကသောမတ်စ်အဒီဆင်ကသူကမီးလုံးတွေလောက်တော့မီးလုံးတွေမှာဖီလမန့်ဆိုတာထဲမှာလောင်စာထည့်ရတယ်လောင်စေတဲ့ပစ္စည်းထည့်ရတယ်နောက်ဆုံးကြတော့တွေ့တာတန်စတင်ပေါ့အဲ့လိုမတွေ့ခင်မှာအခု1000ကျော်လောက်သူကစမ်းတဲ့အထက်မှာကာဗွန်ဖိုင်ဘာကိုတွေ့တယ်အဲ့ကာဗွန်ဖိုင်ဘာကဆဲလ်လူးစ်စေကနေပေါ့သူလုတ်တယ်အဲ့ဒီကောင်ကတက်စစ်စီးတာအမှန်အားကောင်းတာတွေ့ရတယ်ဒီကာဗွန်ဖိုင်ဘာအတွက်ကိုသူကမှတ်တမ်းလဲတင်ထားတယ်ဒီတော့လူတွေကတော့ပြောကြတာပေါ့ခင်ဗျားဒီလောက်ပင်ပန်းလို့တာမဟုတ်ဘူးသူတွေ့ပါတဲ့ဒီကာဗွန်ဖိုင်ဘာကအမှန်အရေးကြီးတာကိုနောက်ပိုင်းမှာသိလာတယ်ဘယ်လောက်အရေးကြီးလဲဆိုရင်1995ခုနှစ်လောက်မှာမှဒီကာဗွန်ဖိုင်ဘာကိုအသုံးပြုနိုင်တယ်ဆိုတဲ့ဟာကိုလူတွေသိလာတယ်အဲ့တော့1800နဲ့1990ဆိုတော့နှစ်ပေါင်းအရာတော့ဆော့ပြီးတော့သူကတွေ့တယ်လူတိုင်းကတော့သိပ္ပံပညာကိုနားလည်ခြင်းမှာနားလည်မှာပေါ့သို့တော့အမှန်အရေးပါတဲ့ပစ္စည်းတွေကိုထုတ်လုပ်တဲ့ယေရှုရှင်တွေကိုလည်းဒီနေရာနေတော့ယေရှုတင်ကြောင်းကျွန်တော်ပြောလို့ရတော့ဗျာ
ဒီဥပမာလေးတစ်ခုပြောပြပေးပါဆရာဘလောက်များကာဗွန်ဖိုင်ဘာဘလို့အသုံးဝင်လဲဆိုတာသိအောင်ပါဆရာ
ကာဗွန်ဖိုင်ဘာဆိုတာကျွန်တော်မိုးလုံးလေးလုံးခန်းမတွေအပူကားတဲ့ခန်းမတွေကျွန်တော်တို့အိမ်တွေမှာဆိုလဲအပူတွေမထွက်အောင်ပေါ့အေးခန်းတွေလုံးမယ်ဆိုရင်လဲသုံးလို့ရတဲ့အပူကာကွယ်ဖို့လဲကိုယ်အိမ်မှာနွေးထွက်အောင်လုပ်တယ်လဲကာဗွန်ဖိုင်ဘာတွေနဲ့နောက်ပိုင်းအိမ်တွေထောက်လာကြတာတွေပစ္စည်းထားတဲ့ခန်းတွေလှုပ်လာကြတာတွေရှိတယ်ဒါပေမဲ့အရေးအပါဆုံးကတော့မလီရင်လှုပ်တာပဲလီရင်မှာဆိုရင်သူကပေါ့လဲပေါ့ပါတယ်အပူခံတာတွေ့ရတယ်အဲ့ဒီအပူခံတာနဲ့ပတ်သက်ပြီးတော့ခုနှစ်ပေါ့လေ2024နှစ်ဆန်းဇန်နဝါရီလ2ရက်နေ့မှာဂျပန်နိုင်ငံမှာဖြစ်ပျက်တဲ့လီရင်မတော်တဆဖြစ်မှုအကြောင်းကျွန်တော်ပြောချင်တယ်အဲ့ဒါလေးကိုဥပမာအနေနဲ့ဒီတင်ပြချင်ပါတယ်
ကျေပါဆရာ။ဒါဘာဖြစ်လို့ ਆ လဲဆရာ။ဒီမတော်တဆဖြစ်နေတဲ့ဒီကာဗွန်ဖိုင်ဘာနဲ့
ပတ်သက်တာ Japan ကလေယာဉ်ကြီးပေါ့နော် A350 ဆိုတော့ Japanese airline ကလေယာဉ်ကြီးက Sapporo ကနေပေါ့ဒီ Tokyo ကိုပြန်လာတယ်ပြန်တန်းလာတဲ့အချိန်မှာခရီးသည်ပေါ့389ဦးအဲ့ဒီမှာပါလာတယ်အဲ့တော့ Haneda Lizeis ကိုဆင်လာပေါ့ Tokyo က Haneda Lizeis ဆိုတာလဲဒုတိယအကြီးဆုံး Lizeis ပါပဲအဲ့ Japan မှာအမှန်တန်ဝင်ထွက်များတဲ့နေရာအဲ့နေရာမှာ तू ကဆင်းသက်ခွင့်ရတော့ तू ကဆင်းလိုက်တယ်ဒါပေမဲ့ဒီချိန်မှာ rescue course got lien တစီကပြန်မို့ပြေးလမ်းတဲ့ကိုထွက်လာမိတယ်တကယ်တော့သူ့ကိုပေးထွက်တာမဟုတ်ဘူး तू ကလည်းမှားယွင်းထွက်လိုက်တယ်အဲ့တော့ lien နှစ်စီးကအတောင်ပံချင်းချိတ်မိသွားချိတ်မိသွားတော့ဒီ course ကလ lien အသေးလေးကပါလာတဲ့လူ6ယောက်မှာ9ယောက်ကမီးလောင်ကျွမ်းတော့သေဆုံးသွားတယ် lien အကြီးကတော့ပြေးလမ်းအဆုံးထိကိုပြေးတော့ပြသွားတော့ပေးလမ်းအဆုံးထိပြင်းတဲ့အချိန်မှာလဲသူကတိတဲ့အတိုင်းပဲတိုက်ခိုက်မှုအမှန်ပြင်းထန်တော့လေရင်တစ်စီးလုံးမီးလောင်အဲ့လေရင်ထဲကလူ389ဦးပါအော့စရာပဲတယောက်မှအသက်မသေးပဲအသက်ရှင်ပြီးတော့ပြန်ထွက်လာတယ်ဘယ်လိုဖြစ်လို့လဲလို့ကြည့်လိုက်တဲ့ခါမှာသူတို့ကအမှန်စီကန်းရှိတဲ့လူမျိုးတွေပေါ့လေအမှန်စီကန်းရှိတဲ့ခေါင်းဆောင်ရဲ့အမိန့်ကိုနားခံတယ်ခင်ဗျားတို့မထွက်နိုင်ဘူးမထနိုင်ဘူးထိုင်ထွက်ဆုံးမှာသူတို့ကတူးချင်းစီထွက်ခိုင်းမှာလေရင်ပေါ်ကနေရှော့ဆင်းလာတယ်အဲ့ဒီအချိန်မှာလေအပြင်ကမီးဟုံးဟုံးတောက်နေပြီလောင်းနေတယ်မီးကိုလည်းလည်းဥနေတယ်သို့သောလေရင်အထဲကိုအပူတွေမဝင်လာဘူးဘာကြောက်လဲလို့ဆန်းစစ်လိုက်တဲ့ခါမှာလေရင်ကိုယ်တွေကိုကာဗွန်ဖိုင်ဘာနဲ့လုပ်ထားတာဖြစ်တယ်အဲ့တော့ဒီကာဗွန်ဖိုင်ဘာလူ389ဦးလုံးရဲ့အသက်နော်ကပတိန်တွေပါပါတယ်ခရူးမန်ဘာတွေပါတယ်သူတွေကလေးရမဲလေးရမော်အားလုံးရဲ့အသက်ကိုကယ်နိုင်လိုက်တဲ့ဟာတစိတ်တစ်ပိုင်းအဖြစ်ပါတော့ဒီကာဗွန်ဖိုင်ဘာကြောင့်လို့ပြောလို့ရတယ်နောက်တစ်ပိုင်းကတော့သူတို့ရဲ့စီကံသေဖို့မှုကြောင့်လို့လည်းပြောလို့ရပါတယ်အဲ့တော့ဒီအဖြစ်အပျက်ကတော့စံတင်ရတဲ့နမူနာဖြစ်နေမယ်လို့ကျွန်တော်ယုံကြည်တယ
်ဒေါက်တာခင်မောင်ညိုရဲ့ပြောကြားခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါစေနောက်တစ်ပတ်မှာပြန်ပြီးဆုံရအောင်
တော်ခင်မျိုးသက်စီစဉ်တင်ဆက်ပေးခဲ့တဲ့သိပ္ပံနဲ့ဤပညာကဏ္ဍပါရှင်မကြခင်မှာအစီအစဉ်တွေအဆုံးသတ်တော်မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုမဆုမြတ်မို့တလဲပြောပြပေးပါရှင
်ထိုင်းမြန်မာဒီနယ်စပ်မြို့ဖြစ်တဲ့မြဝတီမြို့မှာစစ်တပ်ကလေကြောင်းတိုက်ခိုက်မှုတွေဆက်လုပ်နေချိန်မှာပဲဒီထိုင်းလေကြောင်းပိုင်တဲ့ထဲကိုမြန်မာစစ်လေယာဉ်တွေဝင်ရောက်လာရင်တုံ့ပြန်မှုညွှန်ကြားထားတယ်လို့ထိုင်းနိုင်ငံသားရေးဝန်ကြီးကဒီကနေ့ပြောကြားလိုက်ပါတယ်မြောက်ပိုင်းနယ်ကနေတဲ့ထိုင်းနိုင်ငံမဲဆောက်မြို့ကိုဒီကနေ့ရောက်ဆင်မှာထိုင်းနိုင်ငံသားရဲ့ဝင်ကြီးပမ်ပရီနူကာရာကပြောကြားခဲ့တာပါဒီထိုင်းနိုင်ငံဘက်ကတတိပေးမှုတွေနဲ့စတင်တုံ့ပြန်သွားမှာဖြစ်ပါတယ်ဒီချက်ချင်းတုံ့ပြန်တိုက်ခိုက်တာမျိုးမဟုတ်ဘဲလုံတဲ့နဲ့အဆင့်တွေအတိုင်းလှုပ်သွားမယ်ဒါပေမဲ့ထိုင်းပိုင်နယ်ထဲရောက်လာတဲ့ပြားကိုတုံ့ပြန်သွားမယ်ဆိုတာကိုတော့ထိုင်းအစိုးရကပြက်ပြက်သားသားပြောထားပြီးသားဖြစ်တယ်လို့ဒီထိုင်းနိုင်ငံသားရဲ့ဝင်ကြီးကဒီသတင်းစာရှင်းလင်းပွဲမှာစကံပြန်ကနေတစင်ပြောကြားသွားပါတယ်မြန်မာဘက်ကလေရင်တွေထိုင်းလေကြောင်းပိုင်နယ်ထဲဝင်လာလာတာနဲ့ဒီ9မိနစ်အတွင်းတုံ့ပြန်တိုက်ခိုက်ဖို့ထိုင်းလေတဲ့နဲ့ကြီးတက်ကိုထိုင်းကာကွယ်ရေးဝင်ကြီးကကြာတာပြင်းညမှာအနမိကေးပေးခဲ့တာဖြစ်ပါတယ်။မြောက်ပိုင်းမှာစခန်းချထားတဲ့စစ်ကောင်စီတပ်တွေကြာတာပြင်းတွေကဆုတ်ခွာသွားပြီးတဲ့နောက်မှာစစ်တပ်ကဒီလေကြောင်းတိုက်ခိုက်မှုတွေကိုဒီကနေ့အထိလဲဆက်လုပ်နေချိန်မှာထိုင်းဘက်ကအခုလိုတုံ့ပြန်ဖို့ပြင်ဆင်ထားတာဖြစ်ပါတယ်။ထိုင်းမြန်မာနယ်စပ်ကုံသွယ်ရေးအတွက်အရေးကြီးတဲ့မြောက်ပိုင်းမြို့မှာအခုဖြစ်နေတဲ့အခြေအနေတွေကြောင့်ဒီကုံသွယ်ရေးတွေထိခိုက်နေတာကိုလည်းထိုင်းအနေနဲ့စိုးရိမ်တယ်လို့ဒီနိုင်ငံသားရေးဝင်ကြီးကပြောပါတယ်။ကုံတွေတည်ယူပို့ဆောင်နိုင်ဖို့ဒီတခြားလမ်းတွေကိုပြောင်းလဲအသုံးပြုနိုင်ဖို့အတွက်ကိုလည်းမဲဆောက်မြို့ကကုံသွယ်တွေနဲ့ဒီကနေ့ဒီတွဲဆောင်စင်မှာသူဆွေးနွေးခဲ့တယ်ဆိုပြီးတော့ဒီထိုင်းနိုင်ငံသားရေးဝင်ကြီးကသတင်းစာရှင်းလင်းပွဲမှာပြောကြားသွားခဲ့ပါတယ်။တခါခုလို့ဒီမြန်မာနိုင်ငံတွင်ကနေပြီးတော့ဒီလက်နက်ကင်ပဋိပက္ခတွေကြောင့်ဖြစ်နေတဲ့ပြဿနာကိုဒီမြမပြည်တွင်းရေးတာဖြစ်တယ်ဆိုပြီးတော့သဘောမထားဘဲနဲ့ဂိုင်တွယ်ဖို့အတွက်ဒီထိုင်းနိုင်ငံကပန်ဖာပါတီထိုင်းလွတ်တော်အမတ်ကဒီထိုင်းအစိုးရကိုတိုက်တွန်းပါတယ်မြန်မာနိုင်ငံသားတွေအများပြားထိုင်းနိုင်ငံကိုထွက်လာတဲ့အခြေအနေတွေနဲ့နေကြားတိုက်ပွဲဖြစ်နေတဲ့မြေပြင်အခြေအနေတွေကိုလိုက်လာဖို့အတွက်သူမဲဆောက်မြို့ရောက်နေစဉ်မှာပြောကြားခဲ့တာဖြစ်ပါတယ်ရှင
်နောက်ဆုံးရသတင်းချင်းချုပ်ကိုမဆုမြမောင်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့အစီအစဉ်ထုတ်လွှင့်ရမှုကကိုရန်နိုင်ဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Robert Bass နဲ့ Helen ဖြစ်ပါတယ်ကျမကဆုမောင်မှာဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင် VOE ကိုနားတော်ရဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်မြန်မာနှစ်တကူကာလတကြံအခါသမယမှာတော့ VOE ရဲ့တော်ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်ကင်းကြပါစေရှင်